Welcome to the Voice of America in Burmese.
Mingla mne khima sa Washington ni review American tan ga ni 2020 December 14 ye tanin la ni mne khin season le go Myanmar sanaw chain mne 6 na yi ga ni 9 na yi thi line no meter 2440 ne 51 line la meter 190 ru ga ni thau lan pe ni ba bi chuma khin myo sat ba di mne khin tanin le go ko yen men thun na tu pyo pya pe ba me American အစားအစာနဲ့ဆေးဝါးစီမံခန့်ခွဲရေးဌာန FDA ကအရေးပေါ်အတွက်အသုံးပြုခွင့်အတည်ပြုပေးလိုက်တဲ့ Pfizer ကုမ္ပဏီထုတ် COVID-19 ကာကွယ်ဆေးတွေကိုတနင်္လာနေ့မှာစထိုးပေးနိုင်တော့မှာဖြစ်ပါတယ်။ Pfizer ကုမ္ပဏီရဲ့စက်ရုံတည်ရှိရာ Michigan ပြည်နယ် Kalamazoo မြို့ကနေအဆမတန်အေးအောင်စီမံထားတဲ့ပုံတွေနဲ့ American နိုင်ငံတဝန်းကကာကွယ်ဆေးဖြန့်ဖြူးတဲ့နေရာတွေကိုတနင်္လာနေ့မှာစတင်ပို့ဆောင်နေပြီဖြစ်ပါတယ်။ကုမ္ပဏီထုတ်ဒီကာကွယ်ဆေးဘူပေါင်း 18,400 ကျော်တင်ဆောင်လာတဲ့ truck ကတွေဆက်ယုံကနေထွက်ခွာသွားပြီဖြစ်ပြီးတနင်္လာနေ့လောက်ဆိုဆေးတွေကိုစထိုးပေးနိုင်တော့မှာဖြစ်ကြောင်း FDA အကြီးအကဲ Stephen Hahn က CNN သတင်းဌာနကိုပြောပါတယ်။ American နိုင်ငံတွင်ဒီရောဂါကူးစက်မှုတိုးလာနေချိန်မှာရလာတဲ့ဒီကာဝယ်ဆေးကိုပရမတ်တုတ်ဖြစ်တဲ့ကျန်းမာရေးဝန်ထမ်းတွေတက်ကြီးဆောင်ရှောက်ရေးဌာနတွေကအသက်အရွယ်ကြီးရန်သူတွေကိုဦးစားပေးပြီးဆေးလုံးပေါင်း 1.9 လောက်ကိုထိုးနှံပေးမှာဖြစ်ပါတယ်။ဒီကာဝယ်ဆေးကိုနှစ်ကြိမ်ထိုးပေးဖို့အတွက်လိုအပ်တာဖြစ်ပြီးပထမကြိမ်ထိုးတဲ့ဆေးကိုအမေရိကန်နိုင်ငံသား30လောက်ကိုဒီဇင်ဘာလကုန်လောက်မှာထိုးပေးနိုင်မှာဖြစ်ကြောင်း FDA အကြီးအကဲဟန်ကပြောပါတယ်။အစိုးရရဲ့ကာဝယ်ဆေးထုတ်လုပ်မှုဆိုင်ရာအကြံပေးဖွဲ့အကြီးအကဲကတော့မတ်လကုန်လောက်ဆိုအမေရိကန်နိုင်ငံသားတန်းတရာလောက်ကာဝယ်ဆေးထိုးပြီးသားဖြစ်နိုင်တယ်လို့ပြောပါတယ်။ပြီးခဲ့တဲ့နိုဝင်ဘာ3ရက်ရွေးကောက်ပွဲကနေအမေရိကန်နိုင်ငံရဲ့46ဆင့်မြောက်သမ္မတအဖြစ်နဲ့ဒီမိုကရက်တစ်ပါတီကဂျိုးဘိုင်ဒန်ကိုရွေးချယ်တင်မြှောက်ကြောင်း Electoral College ကပြည်နယ်ကိုစားပြုသမ္မတရွေးချယ်ရေးအဖွဲ့ကတည်ဝင်ကြေညာဖို့တည့်ပဲလိုတော့တဲ့တင်းနှင်းဝင်နေသည့်သမ္မတဒေါ်နယ်ထရန့်ဟာဒုတိယတက်တန်းပြန်ပြီးအရွေးခံရဖို့အတွက်ညှိနှိုင်းနေဆဲဖြစ်ပါတယ်။ရွေးကောက်ပွဲမှာနည်းမတမာမှုတွေရှိခဲ့တယ်ဆိုတဲ့သမ္မတထရန့်တင်ပြချက်တွေကိုဒါဇင်နဲ့ချီတဲ့တရားရုံးတွေကမဟုတ်မှန်ကြောင်းဆုံးဖြတ်ခဲ့ကြပေမဲ့တင်းနှင်းဝင်နေ Fox သတင်းဌာနရဲ့မေးမြန်းခန်းမှာသမ္မတကဒီကိစ္စဟာမပြီးဆုံးသေးတယ်လို့သူတို့ဆက်ပြီးလှုပ်ဆောင်မှာဖြစ်ကြောင်း Pennsylvania, Michigan နဲ့ Georgia ပြည်နယ်တွေမှာမဲအများပြားနဲ့နိုင်ခဲ့တယ်နဲ့မဲခိုးခံရတယ်လို့ပြောကြားခဲ့တာပါ။ဒါပေမဲ့လည်းအထက်လက်တော်မှဖြစ်တဲ့နှစ်ပေါင်း36နှစ်နဲ့ဒုသမရဖြစ်၈နှစ်ကြာတာဝန်ထမ်းဆောင်ခဲ့သူ Joe Biden ကိုရွေးချယ်ကြောင်း Electoral College ကတနင်္လာနေ့မှာတည်ဝင်ကြေညာဖို့ရှိပါတယ်။ဒီအဖွဲ့က Joe Biden ကိုကိုယ်စလဲမဲ306မဲနဲ့မဲပေါင်း232မဲရတဲ့သမ္မတထရန့်ကိုအနိုင်ရကြောင်းကြေညာမယ်လို့မျှော်လင့်ရပါတယ်။ဒါဟာ2016တုန်းကဒီမိုကရက်တစ်ပါတီကဟီလာရီကလင်တန်ကိုသမ္မတထရန့်အနိုင်ရခဲ့တဲ့မဲအရေးအတွက်နဲ့တူပါတယ်။ကမ္ဘာကြီးကကိုဗစ် -19 ဂျန်ခံခဲ့ရတာဟာခြေခွဲပွဲဖြစ်တယ်လို့ကမ္ဘာကြီးကိုအသက်တပန်ပြန်လည်ပြုပြင်ပြောင်းလဲနိုင်မယ်မမျှော်လင့်တဲ့အခွင့်အလမ်းပြက်ကိုလည်းရခဲ့တယ်လို့ကုလသမဂ္ဂအကြီးမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောကြားခဲ့ပါတယ
်။ While the pandemic has led to a decline in economic activityAny effect on emissions is only temporary.
Coronavirus ကရောဂါဖြစ်ပွားမှုကြောင့်စီးပွားရေးလုပ်ငန်းကျဆင်းနေချိန်မှာဖန်လုံရင်ဓာတ်ငွေထုတ်လုပ်မှုပေါ်တည့်ရမှုကယာယီပဲဖြစ်တယ်လို့တိတိသားသားထူးခြားမှုမရှိခဲ့ပေမဲ့ကမ္ဘာကြီးပြန်ပြီးပြုပြင်ပြောင်းလဲဖို့မမျှော်လင့်တဲ့အခွင့်အလမ်းကိုပေးခဲ့ပါတယ်လို့ပြောပါတယ်။ COVID အတွက်ကယ်ဆယ်ရေးနဲ့ပြန်လည်ထူထောင်ရေးဆိုင်ရာရင်းနှီးမြှုပ်နှံမှုတွေမှာပတ်ဝန်းကျင်စိမ့်လန်းတန့်ရှင်းတဲ့အပြောင်းအလဲမျိုးကိုလုပ်နိုင်တဲ့အခွင့်အလမ်းရခဲ့တယ်လို့ပြောကြားခဲ့တာပါ။ကယ်ရောဂါဒဏ်ခံရတာအတွက်ပြန်လည်ထူထောင်ရေးလုပ်တာနဲ့ရာသီဥတုဆိုင်ရာအရေးယူဆောင်ရွက်မှုဟာဒင်းကားတပြရဲ့ခေါင်းနဲ့ပန်းလို့သဘောထားရမှာဖြစ်ကြောင်းလည်းအတွင်းမှုချုပ်ကပြောကြားခဲ့ပါတယ်။ဂရိတန်နိုင်ငံ EU ဥရောပသမ္မဂကနေခွဲထွက်ပြီးနောက်ပိုင်းနှစ်ဖက်ကုန်သွယ်ရေးဆိုင်ရာညှိနှိုင်းမှုတွေအတွက်ဂရိတန်နဲ့ EU တို့နောက်ဆုံးနေ့ဖြစ်တဲ့တနင်္ဂနွေနေ့ကိုသတ်မှတ်ထားပေမဲ့ဒါကိုဖျက်သိမ်းကြောင်းနဲ့ဆက်လက်ဆွေးနွေးညှိနှိုင်းသွားမှာဖြစ်ကြောင်းနှစ်ဖက်စလုံးကပြောကြားကြပါတယ်။ဂရိတန်ဝန်ကြီးချုပ်ဘိုရစ်ဂျွန်ဆန်နဲ့ဥရောပကော်မရှင်အကြီးအကဲအာဆီလာဗွန်ဒါလီယန်တို့က2021ခုနှစ်မှာစတင်တဲ့နှစ်ဖက်ကုန်သွယ်ရေးဆိုင်ရာညှိနှိုင်းမှုတွေကိုတနင်္လာနေ့မှာအပြီးဆုံးဖြတ်ဖို့အတွက်သတ်မှတ်ခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့တနှစ်လောက်ကြာအောင်ဆွေးနွေးခဲ့တဲ့ဒီညှိနှိုင်းမှုတွေမှာအခုထိသဘောတူညီချက်မရဘဲသတ်မှတ်ရက်တွေကိုသာထပ်တလဲလဲပြန်ပြီးပြောင်းခဲ့ရတာကြောင့်အခုရက်ပိုင်းနဲ့လိုတော့တဲ့အချိန်မှာဆက်ပြီးဆွေးနွေးဖို့လိုအပ်မှာဖြစ်ကြောင်းနှစ်ဖက်စလုံးကသဘောတူခဲ့တယ်လို့ဗွန်ဒါလီယန်ကပြောပါတယ်။ရှင်နေမှုတွေကို EU ဌာနချုပ်ရှိရာ Brussels မှာဆက်လက်ပြုလုပ်မှာဖြစ်ပါတယ
်။ UAE American ပြန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိဒိုင်းနိုမီတာ24 kHz 12133ညဒိုင်းနိုမီတာ40 kHz 9133ညဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရရှင
်မိင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့နောက်ဆုံးရမနေ့ခင်သတင်းတွေကိုဆက်လက်ကြီးညာသွားပါမယ်ကျွန်တော်ရမတော်ပါမြန်မာနိုင်ငံမှာနေပြည်တော်အပါအဝင်တိုင်းနယ်ပြည်နယ်တွေမှာ COVID-19 ရောဂါကူးစက်ပြန့်နှံ့မှုမြင့်တက်ခဲ့တဲ့အတွက်ဒီဇင်ဘာလ15ရက်နေ့အထိရပ်ဆိုင်းထားခဲ့တဲ့ပြည်တွင်းလေကြောင်းခရီးစဉ်တွေဒီလာတဲ့ပြန်လည်စတင်တော့မှာဖြစ်ပါတယ်ပြည်တွင်းပုံမှန်လေကြောင်းခရီးစဉ်တွေကိုဒီဇင်ဘာလ16ရက်နေ့ကစပြီးစံလုံထုံးလုံနည်းများ SOP နဲ့အညီစတင်ဆောင်ရွက်သွားမယ်လို့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကဒီဇင်ဘာလ12ရက်နေ့ကပြည်တွင်းလေကြောင်းလိုင်းတွေကိုပေးပို့တဲ့စာမှပါရှိပါတယ်ခီးဒယ်ရီလေကြောင်းလိုင်းဝန်ထမ်းတွေနဲ့လေဆိပ်ဝန်ထမ်းတွေလိုက်နာရမယ့်စံသတ်မှတ်ချက်တွေကိုကျမကြီးနဲ့အားကစားဝန်ကြီးဌာနကထုတ်ပြန်မယ်လို့လည်းကြေညာထားပါတယ်။ဒီဇင်ဘာလ13ရက်နေ့ရက်စွဲနဲ့ COVID-19 ဆိုင်ရာမျိုးသားအဆင့်ဘိုးကော်မတီကထုတ်ပြန်တဲ့ကြေညာချက်မှာတော့ COVID-19 ရောဂါပြန့်နှံ့မှုတားဆီးရေးအတွက်ဒီဇင်ဘာလ15ရက်နေ့အထိထုတ်ပြန်ထားတဲ့ပြည်သူတို့ပန်ကြားချက်အမိန့်တွေကိုဒီဇင်ဘာလ31ရက်နေ့အထိတိုးမြှင့်သတ်မှတ်တယ်လို့ပါရှိပါရယ်ဒီအထက်ဖြည့်ချော့တိုးမြှင့်ဖို့လိုအပ်တဲ့ကိစ္စတွေမပါဘူးလို့လည်းကြေညာထားပါရယ်ကျွမ်းမရေးဝန်ကြီးဌာနကတော့မြန်မာနိုင်ငံမှာမနေ့ကလည်းလူ1000ကျော် COVID-19 ထပ်မံကူးစက်ခံရတယ်လို့အတည်ပြုထုတ်ပြန်ထားပါရယ်စုစုပေါင်း1129ယောက်ထပ်တိုးလို့အခုအခါကူးစက်သူပေါင်း38342ယောက်ရှိပြီဖြစ်ပါရယ်သေဆုံးသူ23ယောက်တိုးတဲ့အတွက်လည်းသေဆုံးသူစုစုပေါင်း1268ယောက်ရှိပါရယ်တရုတ်တို့မဲကောင်မြစ်ပေါ်မှာတည်ဆောက်ထားတဲ့ဆယ်ရီရဲ့ရေမျက်နှာပြင်ကိုဂျူရီကနေလေးလာဆောင်ကြည့်မဲ့စီမံကိန်းတရက်ကိုတရုတ်ကနေကစတင်လိုက်ပြီးဖြစ်ပါတယ်။အဲဒီစီမံကိန်းကိုအမေရိကန်တို့ကရမုံငွေပံ့ပိုးပေးထားတာကြောင့်အရှိတောင်အရှာဒေသတွေအင်အားကြီးနိုင်ငံရဲ့ပြည်ဆိုင်မှုအရှိန်ကိုပိုတိုးသွားစေခဲ့ပါတယ်။မိုင်ပေါင်း2900ရှီလျားပြီးမြစ်အောက်ပိုင်းတောင်ဘက်မှာမြန်မာ၊လာအို၊ထိုင်း၊ကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတွေကိုဖြတ်ကျော်စီစဉ်တဲ့လန်ချန်လို့တရုတ်တို့ခေါ်တဲ့မဲကောင်မြစ်ကအင်အားကြီးနိုင်ငံအကြားအဓိကပြိုင်ဆိုင်ရာကိစ္စတစ်ခုဖြစ်လာခဲ့ပါတယ်။တရုတ်ဆယ်တွေကရေတွေကိုထိမ့်ချုပ်ထားတာကြောင့်မြစ်ကြေးပိုင်းနိုင်ငံတွေကလူသန်း60ကျော်ရဲ့ငါးဖမ်းလုပ်ငန်းနဲ့စက်ပြိုးရေးလုပ်ငန်းတွေထိခိုက်နေတယ်လို့အမေရိကန်တို့ရဲ့သုတေသနတွေးရှိချက်တွေကိုတရုတ်တို့ကလက်မခံဘဲညှင်းဆို့ထားပါတယ်။ဆယ်တွေရဲ့ရည်မျက်နှာပြင်ကိုတိုက်တာပြီးထုတ်ပြန်ပေးမဲ့ဒီမဲကောင်ဆယ်စောင့်ကြည့်ရေးစီမံကိန်းကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကတစ်စိတ်တစ်ပိုင်းရမုံငွေထောက်ပံ့ပေးတာဖြစ်ပါတယ်။ဒီစီမံကိန်းအရဂျိုရီကနေရရှိတဲ့သတင်းချက်လက်တွေနဲ့တရုတ်ဆယ်တွေနဲ့တခြားနိုင်ငံတွေကဆယ်တွေရဲ့ရည်မျက်နှာပြင်ကိုစောင့်ကြည့်တိုက်တာသွားမှာဖြစ်ပါတယ်။သတင်းချက်လက်တွေကိုအားလုံးသိဖို့ထုတ်ပြန်ပေးမှာဖြစ်ပါတယ်။ဒါအပြင်ဆယ်တွေကြောင့်ဘယ်ဒေသတွေမှာသဘာဝအတိုင်းပြည်ရဲ့စီစဉ်မှုထိခိုက်တယ်လဲဆိုတာကိုလည်းလေ့လာသိရှိနိုင်မှာဖြစ်ပါတယ်ခင်ဗျ။တရေးရေးသားချက်တွေကြောင့်တရုတ်နိုင်ငံမှာဖမ်းဆီးခံနေရတဲ့သတင်းသမားတွေအလုံးကိုပြန်လွှတ်ပေးဖို့ EU ဥရောပသမဂ္ဂကတရုတ်နိုင်ငံကိုတိုက်တွန်းလိုက်ပါတယ်။ Bloomberg News သတင်းဌာနကဝန်ထမ်းတယောက်ဖြစ်တဲ့တရုတ်နိုင်ငံသူ Hazel Fan ဖမ်းဆီးခံရပြီးမှ EU ကအခုလိုတိုက်တွန်းလိုက်တာပါ။ Hazel Fan ကိုအရက်ဝတ်နဲ့တရုတ်လုံခြုံရေးအရာရှိတွေကပြီးခဲ့တဲ့တနင်္လာနေ့ကခေါ်ဆောင်သွားတာလို့ Bloomberg သတင်းဌာနကပြောပါတယ်။ဒီအဆိုရကတော့အမျိုးသားလုံခြုံရေးကိုအန္တရာယ်ပြုနေတာကြောင့်သူကိုထိသိမ်းရတာလို့ပြောပါတယ်။သတိရေးသားတာနဲ့ဆက်နွယ်ပြီးဖန်ဆီးခံရသူအလုံးချက်ချင်းပြန်လွပေးတဲ့ကြောင်းသတိတွေရေးသားတာကြောင့်ဒီနှစ်တည်းတရုတ်သတင်းသမားတွေနဲ့နိုင်ငံသားတွေမတွေ့တော့ပဲပျောက်ကွယ်သွားတာထိသိမ်းခံရတာနဲ့နှောက်ယှက်ခံရတာတွေရှိကြောင်းလည်း EU ဖွဲ့ပြောခွင့်ရရဲ့စနေနေ့ကထုတ်ပြန်ချက်မှာပါရှိပါတယ်။ထိသိမ်းခံရတဲ့ fan ကိုလိုအပ်ရင်ကျမရေးဆောင်ရှောင်မှုပေးဖို့သူကိုယ်ပိုင်ရှင်းလင်းခံနိုင်ဖို့နဲ့မိသားစုနဲ့ဆက်သွယ်နိုင်ဖို့တရုတ်အာရဗိုင်းတွေကခုပြမယ်လို့မျှော်လင့်ကြောင်းလည်း EU ရဲ့ကြေညာချက်မှာပါရှိပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကတော့ဖန်ရဲ့အမှုကိုစစ်ဆေးနေတယ်လို့ပြောပါရယ်။တရုတ်နယ်ပေါ်ကဩစတြေးလျသတင်းတောက်ချန်လီအဖမ်းခံရပြီးလက်အတော်ကြာမှာဖန်အခုလိုအဖမ်းခံရတာဖြစ်ပါတယ်။တရုတ်နိုင်ငံပိုင် CGTN ရုပ်သံမှသတင်းကြေညာသူဖြစ်တဲ့ချန်လိုင်းဟာဖမ်းဆီးခံရပြီးကြတဲ့ကအခုချိန်ထိပျောက်ကွယ်နေဆဲဖြစ်ပါရယ်ခင်ဗျ။အိန္ဒိယဆူရကမကြာပြီကထုတ်ပြန်ခဲ့တဲ့စိုက်ပျိုးရေးဥပဒေသုံးခုကိုလက်မခံဘဲဆန္ဒပြနေတဲ့အိန္ဒိယလယ်သမားတွေကနယူးဒေလီမြို့အနားဆန္ဒပြပွဲတွေကိုဆက်လက်တိုးမြှင့်လှုပ်ဆောင်နေပါတယ
်။ကစန်နတူကူရာယေဘရာန်ဒေကေဂျပ်တကင်းမေဘာချီ
ဒီစိုက်ပျိုးရေးဥပဒေတွေကိုမဖြတ်သိမ်းမခြင်းစိတ်သက်ကြီးနိုင်မှုတွေမပြီးမခြင်းလယ်သမားတွေဒီနေရာကမထွက်ခွာဖို့အားလုံးဆုံးဖြတ်ထားတယ်လို့အိန္ဒိယတောင်သူလယ်သမားသမဂ္ဂပြောခွင့်ရရာကက်ရှ်တီကိုက်ကဒီဒေလီမြို့အနာတနင်္ဂနွေနေ့ကဆန္ဒပြပွဲမှာပြောသွားတာဖြစ်ပါတယ်။ တဲ့သမားတွေလက်မခံမဲ့ဆန္ဒပြနေတဲ့ဒီဥပဒေတွေအရပုဂ္ဂလိကကုမ္ပဏီတွေအနေနဲ့စိုက်ပျိုးရေးထွက်ကုန်တွေကိုလက်သမားတွေစီကနေတိုက်ရိုက်ဝယ်ယူနိုင်မှာဖြစ်ပါတယ်။ဒီနိုင်ငံတွေဝယ်ယူမှုပုံစံနဲ့ဈေးနှုန်းသတ်မှတ်မှုပုံစံတွေကိုလည်းအကြီးအကျယ်ပြောင်းလဲထားပါတယ်။ဒေသခံအာဏာပိုင်တွေကတော့ဆန္ဒပြလက်သမားတွေညူဒီလီမြို့ထဲအလုံးရင်းနဲ့မဝင်နိုင်အောင်ရဲတပ်ဖွဲ့ဝင်တွေနဲ့အကာအရံတွေကိုတိုးပြီးလူညုံရေးတွေတိုးပြင်းချထားနေပါတယ်။ဆန္ဒပြနေတဲ့လက်သမားတွေကိုအိန္ဒိယအတိုက်ခံပါတီတွေနဲ့ဝိုင်းရေးစီးပွားရေးပညာရှင်တချို့ကထောက်ခံမှုပေးထားပါတယ်ခင်ဗျာ။ဒီလိုနဲ့မနေ့ကနောက်ဆုံးရသတင်းတွေကိုဒေါခင်မျိုးတက်နဲ့အတူကြီးညာခဲ့တာပါအခုဆက်လက်ပြီးသတင်းလော်ရီနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်နိုင်ပါပြီခင်ဗျာ
ကျွန်တော်ညံဝင်းအောင်ပါခင်ဗျာအမေရိကန်နိုင်ငံသားတွေကိုတင်းနှင်းလာဒီကလေးကဆလို့ကိုဗစ်ကာကွယ်ဆေးထိုးပေးတော့မှာဖြစ်ပါတယ်မီရှိဂန်ပြည်နယ်ကလာမာဇူးမြို့ဖိုင်ဇာဆေးရုံကနေဖိုင်ဇာဗိုင်ယွန်တက်ကိုဗစ်ကာကွယ်ဆေးတွေကိုတင်းနှင်းတွင်နေမှာပဲစတင်တည်ယူပို့ဆောင်နေပြီးတင်းနှင်းလာနေ့ကဆလို့ကာကွယ်ဆေးတွေရကြတော့မှာဖြစ်ပါတယ်ဒီကာကွယ်ဆေးထိုးမဲ့အစီအစဉ်ပထမအထုပ်တည်းမှာပါဝင်တဲ့ Maryland ပြည်နယ် Frederick Memorial ဆေးရုံမှာတာဝန်ကျတဲ့ကုသရောဂါအထူးကုဆရာဝန်ဒေါက်တာခိုင်စင်စန်းကအခုလိုရှင်းပြပါတယ
်။ကျမကပထမအထုပ်တည်းမှာပါတယ်ဘာလို့လဲကျမကဆိုရင်ကုသရောဂါအထူးကုဖြစ်တဲ့အခါကျတော့ COVID patient တွေကိုနေရိုင်းလို့ကြည့်ရတယ်။အဲ့တော့ပထမအထုပ်တည်းမှာပါတယ်ပေါ့လေ။အခုဒီ Pfizer ထွက်တဲ့ COVID-19 vaccine ကတော့နှစ်ခါထိုးရမှာပေါ့လေ2 dose ပထမတခါထိုးမယ်နောက်တခါတော့၃ဘက်အကြာမှာထိုးရမယ်ပေါ့လေအခုဒီဟာပေါ့နော်ဗက်ဆင်းအသစ်ဖြစ်တာလည်းတကြောင်ဆိုတော့နည်းနည်းစိတ်ထဲမှာတော့ဘာရောကြိုးပြီးတော့မျှော်လင့်ထားရမလဲဆိုတော့တွေးမိတာပေါ့လေအဓိကတော့သူတို့ရဲ့ research ထုတ်ထားတဲ့ရလဒ်တွေပေါ့အဲ့ဟာတွေကိုပြန်ကြည့်လိုက်တဲ့အခါမှာတော်တော်လေးကိုသူက safe ဖြစ်ပါတယ်ရန်စိုးဝါဝါ side effect တွေလည်းမရှိဘူးဆိုတော့စိတ်ကတော့ရမ်းမပူပါဘူ
းကာဝယ်ဆေးဖြန့်ဝေပေးတဲ့အစီအစဉ်နဲ့ပတ်သက်ပြီးသမ္မတဒေါ်နယ်ထရန့်ရဲ့ကာကွယ်ဆေးတည်တွင်ထုတ်လုပ်ဖြန့်ဖြူးမှုအစီအစဉ်ဥဆောင်သူကြီးရပ်ဗိုလ်ချုပ်ကြီး Gus Parna ကစနေနေ့သတင်းစာရှင်းလင်းပွဲမှာခုလိုပြောပါတယ
် We expect 145 sites across all the states
မေဂန်နိုင်ငံတလောကနေရာ145ခုကိုတနင်္လာနေ့ကိုဗစ်ကာကွယ်ဆေးတွေရောက်ရှိလာမှာပါအင်္ဂါနေ့ကျရင်လည်းနောက်ထပ်425နေရာကိုရောက်မှာပါနောက်ဆုံး66နေရာကိုတော့ဗိုလ်တွင်းနေ့ရောက်ရှိပြီးရင်Pfizer BioNTech ကာကွယ်ဆေးကနဦးဖြန့်ဖြူးမှုရန်နာပါမယ်လို့ပြောသွားတာပါ။အမေရိကန်ပြည်သူတွေအားလုံးကိုဗစ်ကာကွယ်ဆေးရနိုင်မယ်လို့အပြည့်အဝသူယုံကြည်ကြောင်းဗိုလ်ချုပ်ကြီး Gus Parna ကသတင်းတောက်တွေကိုပြောပါတယ်။ပထမအထုပ်အနေနဲ့အမေရိကန်သုံးသန်းနီးပါးကိုဆေးထိုးပေးမှာဖြစ်ပါတယ်။ကာကွယ်ဆေးထိုးရမယ့်သူတွေထဲမှာဆရာဝန်သူနာပြုနဲ့ကျန်းမာရေးဝန်ထမ်းတွေအပြင်တက်ကြီးဆောက်ရှောက်ရေးဂေဟာကလူတွေကိုဦးစားပေးထိုးပေးဖို့အစိုးရကျန်းမာရေးဌာနကအကြံပေးထားပေမဲ့ဘယ်သူတွေကိုအရင်ထိုးပေးရမလဲဆိုတာကတော့တက်ဆိုင်ရာပြည်နယ်တွေကဆုံးဖြတ်မှာဖြစ်ပါတယ်။ဆေးဝါးအလွယ်တကူတတ်မတဲ့သူတွေကတော့ဒီကာကွယ်ဆေးမထိုးသင့်သေးဘူးလို့ FDA ခေါ်အမေရိကန်အစားအသောက်ဆေးဝါးကုကဲမှုဌာနကအကြံပေးထားပါတယ်။ Pfizer BioNTech ကာကွယ်ဆေးကိုအမေရိကန်နိုင်ငံမှာအသုံးပြုဖို့တောက်ကြနေတုန်းကခွင့်ပြုလိုက်တဲ့အတွက်အမေရိကန်ဟာကမ္ဘာမှာ Pfizer COVID ကာကွယ်ဆေးသုံးတဲ့6ခုမြောက်နိုင်ငံဖြစ်လာပါတယ်ခင်ဗျာ။
တော်ရရှင်များရှင်ကျမသိန်းကြီးထိုက်ပါမြန်မာနိုင်ငံမှာကာဗွန်ဒိုင်အောက်ဆိုက်ထုတ်လွှတ်မှုပမာဏတန်ချိန်တန်150လောက်လျှော့ချဖို့ရည်မှန်းကြောင်း Climate Invention Summit ကမ္ဘာရာသီဥတုပြောင်းလဲမှုဆိုင်ရာဂရိကဝတ်ပြုကြတဲ့ထိပ်သီးညီလာခံမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကဂရိပြုလိုက်ပါတယ်
Despite a low level of industrialization
မြန်မာနိုင်ငံမှာဆက်မှုလုပ်ငန်းနည်းပေမဲ့ရာသီဥတုပြောင်းလဲမှုရဲ့သက်ရောက်မှုတွေကိုခုခံနိုင်စွမ်းရှိဆုံးနိုင်ငံတစ်ခုဖြစ်ပါတယ်လို့ပြောဆိုပြီးဒေါက်ဆန်းစုကြည်ကမြန်မာနိုင်ငံရဲ့ရာသီဥတုပြောင်းလဲမှုအရေးတုံ့ပြန်ဆောင်ရွက်မဲ့မြန်မာဂရိကဝတ်တွေကိုကြေညာခဲ့တာပါကုလသမဂ္ဂရဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာအလို့အဖွဲ့ UNFCCC ထံကိုမြန်မာနိုင်ငံရဲ့ရာသီဥတုပြောင်းလဲမှုအရေးကင်တွယ်ဆောင်ရွက်မယ်အစီအစဉ်ကိုဒီနှစ်ကုန်ပိုင်းမှာတင်သွင်းပါမယ်လို့ဒေါက်ဆန်းစုကြည်ကပြောပါတယ်။ဒီအမျိုးသားအဆင့်မှာဘာတွေဆောင်ရွက်သွားဖို့ရှိပါသလဲ
။ The NDC will reflect Myanmar's aspiration to reduce over 243 million tons of CO2 by increasing
ရန်ပြည်ရဲ့စွန့်ရင်အသုံးပြုမှုကို39ရာခိုင်နှုန်းတိုးမြင့်မယ်။နောက်တစ်တော့ကန္တာကနေဖလုံးအိမ်ဓာတ်ငွေထုတ်လွှတ်မှုကို25ရာခိုင်နှုန်းလျှော့ချမှုတွေနဲ့နိုင်ငံရဲ့ကာဗွန်တိုင်အောက်ဆိုက်တန်းချိန်243တန်းကျော်လျှော့ချမယ်ရည်မှန်းချက်အမျိုးသားအဆင့်စီမံကိန်းမှာပါဝင်မယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ပြောသွားတာပါ။ကီရင်ပြည်ပဖက်ဆက်ဆိုလာစွန့်အင်ထုတ်လွှတ်ရေးကိုမြန်မာနိုင်ငံတွင်ပထမဆုံးအကောင့်ထည့်ဖော်ခဲ့တဲ့မကွေးတိုင်းရဲ့ဆိုလာစွမ်းအင်အတွေ့အကြုံကိုမကွေးတိုင်းသဘာဝပတ်ဝန်းကျင်တည်ရန်စာတနဲ့စွမ်းအင်ဝင်ကြီးဦးမြင့်စောကိုပြီးခဲ့တဲ့လပိုင်းတွေအတွင်းက VOA ကမေးမြန်းထားပါတယ်။အဲ
ဆိုလာနဲ့လုပ်တဲ့အဲ unit cost ကဈေးနဲ့ပိုကြီးပါတယ်เนาะဒီ unit ကို300လို့350လို့တချို့ဆိုအရင်ကြီးကလာဟိုချော့လို့ရင်အဒီယူနစ်ကို900လောက်အထိပေးရတဲ့အနေအထားတွေဖြစ်သလိုသူကအချိန်ပြည့်အသုံးလို့အဲလုံလောက်မှုသိမ့်မရှိဘူးဒါပေမဲ့လုံလောက်တယ်ဆိုရင်လည်းဈေးကပိုကြီးတယ
်အစိုးရဘက်ကတော့ရာသီဥတုပြောင်းလဲမှုအရေးတုံ့ပြန်ကင်တွယ်မဲ့အစီအစဉ်တွေထဲမှာစွန့်အင်လေလွင့်မှုနေသွားအောင်လူနေအိမ်တွေဆက်မှုလုပ်ငန်းတွေနဲ့တခြားကဏ္ဍအတွေမှာပါဆောင်ရွက်ဖို့နောက်ဧကတသန်းခွဲညီပါတတော်ကျွိုင်းတွေကိုထိမ့်သိမ့်ဆောက်ရှောက်ပြီးအများပိုင်းနဲ့ပုဂ္ဂလိကပိုင်းမြေဧက6သိန်းကျော်မှာတစ်ပင်တွေပြန်ဆိုင်မဲ့အကြောင်းလဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကကမ္ဘာကောင်းဆောင်တွေအွန်လိုင်းကနေပါဝင်ဆွေးနွေးကြတဲ့ Climate Invention Summit မှာကတိပြုပြောဆိုသွားကြောင်းပါရှင်
ယူအေအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အခုဆက်ပြီးဆွေးနွေးကန်အစီအစဉ်ကိုနှာစင်နိုင်ပါပြီ။ကျွန်မခင်မျိုးသက်ပါ။ကမ္ဘာတစ်လောလူပေါင်းတသန်းခွဲကျော်သေဆုံးရပြီဖြစ်တဲ့ COVID-19 ရောဂါအတွက် American ဆေးကုမ္ပဏီတွေရဲ့အလားလာကောင်းတဲ့ကာကွယ်ဆေးတွေစိတ်ချမှုအတိုင်းတန်နဲ့ပတ်သက်ပြီးအမှုစီဝါဗေဒပညာရှင်မခင်စာဝင်းကျေကိုနေနဲ့ပြန်ပြပေးရမယ်။မင်္ဂလာပါမခင်စာဝင်းကျေ
။မင်္ဂလာရှိပါစေ
။ COVID-19 အတွက်ကာကွယ်ဆေးပေါ်နေပါပြီ။ဟိုလူတွေကိုလည်းဆန်းပြီးတော့ထိုးပြီးဖို့ဟိုအဆောအရာလုပ်နေကြပါပြီ။ဆိုတော့ဒီ COVID-19 ကာကွယ်ဆေးနဲ့ပတ်သက်ပြီးတော့အမှုစီဝါဗေဒပညာရှင်တွေဒီလေ့လာနေတာပေါ့နော်စိတ်ချမှုရှိမရှိနော်အတိုင်းတာဘယ်လောက်ရှိတယ်ဆိုတာသိချင်ပါတယ
်ဟုတ်ကဲ့ပါအခုဒီစိတ်ချရတဲ့ဆိုတဲ့ဟာကတော့အခု America ရဲ့ FDAC မှာသူတို့ခွင့်ပြုမိန့်တောင်းထားတာ Moderna ကုမ္ပဏီနဲ့ Pfizer ကုမ္ပဏီနဲ့နှစ်ခုကနေခွင့်ပြုမိန့်တောင်းထားတာရှိတယ်ဒီ season မှာတဲမှာအချိန်တွေဘယ်လိုလဲဆိုတာသိရမှာပေါ့နော်ဒါပေမဲ့သူတို့ဆီကပွင့်လင်းမြင်သာမှုရှိစွာနဲ့သူတို့ဖွင့်ပြထားတဲ့ဟာမှာအဲ့တော့ data မှာဆိုလို့ရှိရင်ခုက95ရာခိုင်နှုန်း efficacy စိတ်အနေနဲ့ပြရတယ်ဆိုတော့စိတ်အနေနဲ့ပြရဆိုတော့ယောဂကုသမှုမခံဘူးပေါ့နော်နောက်တစ်ခုကနောက်ကုန်နေတဲ့ခုကတော့94.1ရာခိုင်နှုန်းကာကွယ်မှုပေးနိုင်တယ်ဆိုတော့ဒါကကာကွယ်ဆေး standard အနေနဲ့ကြည့်မယ်ဆိုလို့ရှိရင်ဒီရခဲ့တဲ့ကာကွယ်ဆေးတွေရှင်းကြည့်မယ်ဆိုလို့ရှင်ဒီကာကွယ်ဆေးတွေရဲ့အနိုင်ကျင်ကတော်တော်လေးကိုအကျိုးတက်ရောက်မှုရှိတယ်ပေါ့နော်ပြေတော့ဆိုချိုးမရှိရဘဲနဲ့အကျိုးတက်ရောက်မှုရှိရတဲ့အကြောင်းဒါစိတ်ချရတဲ့ကာကွယ်ဆေးဆိုပြီးတော့ကြောက်နိုင်ပါတယ်ရှင်
ဟုတ်ဆိုတော့ဒီစိတ်ချရတဲ့ကာကွယ်ဆေးအတွက်ကိုเนาะအများသိထားတာဒီကာကွယ်ဆေးတစ်ခုကနှစ်နဲ့ချီပြီးတော့သူတို့ဆန်းတက်ကြတယ်လို့သိပါတယ်အခုဒီဥစ္စာတစ်နှစ်တောင်မပြည့်သေးဘူးပေါ့เนาะဒီနှစ်အတွင်းမှာပဲဒီကာကွယ်ဆေးရလာတယ်ဆိုတော့ဒီကာကွယ်ဆေးပေါ့เนาะဘာကြောင့်ဒီလိုမျိုးစိတ်ချရတဲ့သူအာမခံပြီးသူတို့ရဲပြောနိုင်တာလဲဒီကာကွယ်ဆေးရဲ့เนาะသူတို့အလုပ်လုပ်ပုံနည်းနည်းရှင်းပြပေးပါဟု
တ်ကဲ့ပါတော်ဒီကာကွယ်ဆေးကတခြားကာကွယ်ဆေးနဲ့မတူတာအခုဒါတော်တော်များများလည်းဟိုမြန်မာနိုင်ငံမှာသိကြမှာဆိုတော့ဒီ mRNA ကိုအခြေခံပြီးထုတ်တဲ့ကာကွယ်ဆေးပါဒီ Pfizer နဲ့ Moderna ကိုထုတ်တဲ့ကာကွယ်ဆေးနှစ်ခုလုံးက mRNA ကိုအခြေခံပြီးတော့ ထုတ်တဲ့ကာကွယ်ဆေး mRNA ဆိုတာအရှေ့ကပြောရရင်တော့ messenger RNA messenger RNA ဆိုတော့ဒီသူ့ရဲ့မျိုးဗီဇအပွားပေါ့နော် virus ကရှိတဲ့ဒီမျိုးဗီဇ RNA genomic RNA ကနေပြီးတော့သူကပွားပြီးထုတ်ထားတယ် mRNA messenger RNA ပွားထားတဲ့ကဒီမျိုးဗီဇအပွားကိုအခြေခံတဲ့အနည်းပညာအရန်အဖို့တန်တယ်ဘာလို့လဲဆိုတော့သူကပမရိုးချကာကွယ်ဆေးတွေမှာဆိုလို့ရှိရင်ခုနကအန်တီပြောသလိုပဲသူနှစ်နဲ့ချီပြီးတော့ဒီကာကွယ်ဆေးတစ်ခုဖြစ်လာဖို့အတွက်အစင်ပေါင်းများစွာလိုပါတယ်တတဝါအစင်မှာဆန်းရတယ်တတဝါရှိအစင်မှာဆန်းပြီးတော့မှလူစီကိုရောက်တယ်ဆိုတော့သူ့ရဲ့ကာကွယ်ဆေးတစ်ခုဖြစ်လာဖို့ဆိုတဲ့ဟာကစမ်းသပ်ရတဲ့ဟာကအစင်စင်ကသူကနှစ်ဆို9နှစ်9နှစ်အဲ့လောက်ကနေ10နှစ်လောက်အထိကိုသွားနိုင်တယ်အခုအရင်ဖီလာဒယ်ဖီးယားမှာကျွန်မလုပ်ခဲ့တဲ့အတွေ့အကြုံအရဆိုလို့ရှိရင်သူကဒီတတ္တဝါမဲ့စနစ်တတ္တဝါစီစနစ်တွေမှာစသတ်မယ်ဆိုလို့ရှိရင်အရင်ဆုံးမလုပ်ရလဲဆိုတော့ virus ကို isolate လုပ်ရတယ်ဆိုတာခွဲထုတ်ပေးရတယ် virus ကိုသူ့ရဲ့ virus ပုံစံလေးမပြတ်ရအောင်လို့ဆိုပြီးခွဲထုတ်ပေးရတယ်ဒါလို့ခွဲထုတ်ဖို့အတွက်ကိုဆိုလို့ရှိရင်ကဒီ virus တစ်ခုလုံးဒီအလုံးလေးတစ်လုံးမပြတ်သွားအောင်လို့သူက cell တော့အရင်သွင်းရတယ် cell တော့မှသူ့ကိုအပွားခံရတယ်အပွားခံပြီးတော့မှတခါပြန်ပြီးတော့သူကဆဲလ်ကနေပြန်ဖောက်ထွက်လာတဲ့ဟာကိုကျမတို့က filter တွေနဲ့အစင်းစင်းယူပြီးတော့ဟိုခွဲထုတ်ပေးရခွဲထုတ်ပြီးတော့ဒီ minus 80 minus 80ရေခဲတက်တာတွေမှာကျမတို့ကသိမ်းထားရတယ်ပြီးသွားတော့မှတတဝါမဲ့စနစ်မှာပြန်ဆန်းရတယ်ဆေးအဲ့တော့မှဆေးပြန်ပြီးအဲ့တော့အဲ့ဒီစနစ်ကိုအဲ့အခြေခံအဲ့ဒီအစင်းစင်းတစ်ခုလုံးကိုသူကမလိုတော့ဘူးဖြစ်သွားတယ်ဒီ mRNA တစ်ခုကိုသုံးလိုက်တဲ့အချိန်မှာ mRNA ဒီတစ်ခုအပိုင်းလေးတစ်ခုရသွားပြီဆိုတဲ့အခါမှာကြဒီအနေပြီးတော့တတ္တဝါမဲ့စနစ်ဆောင်းနဲ့ဆန်းတဲ့စနစ်ကိုတန်းပြီးတော့ပွားလို့ရတယ် virus ကိုပြန်ပြီးတော့ဟို isolate လုပ်ပေးရတယ် virus အဲ့ဒီအဆင့်နေမှာ virus ဒီ isolate လုပ်ခဲ့တဲ့ virus ကရောဒီလိုချင်တဲ့ virus ဟုတ်လားမဟုတ်လားပြန်ပြီးတော့ confirm လုပ်ရဒီစနစ်တွေအကုန်လုံးဒီအဆင့်တွေအကုန်လုံးကသူကမလိုတော့ဘူးဖြစ်သွားတယ်မလိုတော့ဖြစ်သွားတဲ့အခါကျဒီစနစ်တွေကိုအရင်ဆုံး perfect ဖြစ်အောင်လို့လုပ်ရတဲ့ဟာကနှစ်နဲ့ထိကြတယ်ဆိုတော့အခုသူကဒီအပိုင်းကိုသူကဖယ်ထုတ်လိုက်တယ်ဒီ mRNA တခုကိုယူလိုက်တယ်ယူပြီးတော့တတ္တဝါမဲ့စနစ်မှာတမ်းပြီးစားလိုက်စားလိုက်တဲ့ခါကျဘယ်လိုမျိုးဖြစ်သွားလဲဆိုတော့အခုအချိန်ကဘယ်လောက်တိုသွားလဲဆိုရင် January 6ရက်နေ့မှာတရုတ်ပြည်ကနေသူတို့ဒါတရုတ်ပြည်ကစားဖြစ်တယ်သူတို့ပြည်ကသူတို့ကဒီမျိုးဗီဇာကိုသူတို့ကအင်တာနက်ပေါ်တင်လိုက်တယ်သူရဲ့ဒီမျိုးဗီဇာ data ပေါ့နော် genetic sequence မျိုးဗီဇာတွေ virus ရဲ့မျိုးဗီဇာ data ကိုအင်တာနက်ပေါ်တင်လိုက်တယ်တင်လိုက် January 6ရက်နေ့မှာတင်တယ်10ရက်နေ့မှာဥစား US ကဒီ Dr. Fauci ရဲ့ကြံပေးအဖွဲ့နဲ့ဒီ Moderna ကုမ္ပဏီနဲ့သူတို့တွေးဆောင်နေဆွေးနွေးနေဘယ်လိုလုပ်မယ်ဆိုတဲ့ဟာကိုဒီ experiment တွေဆိုတော့ design ဆွဲရတယ်ပေါ့နော်ဒါဒါပြီးရင်ဒါလုံးဒါပြီးရင်ဒါလုံး plan ဆွဲရတယ်ပေါ့ plan ဆွဲပြီးတဲ့ခါကျတော့တို့ကဒီရပိုင်းအတွင်းမှာတို့က phase 1စဖို့အတွက်လုံလောက်တဲ့ data ရပါတယ် phase 1ဆိုတော့လူနဲ့စမ်းသပ်ဖို့လူနဲ့စမ်းသပ်မဲ့စနစ်ကိုစဖို့အဆင့်တစ်စမ်းသပ်ဖို့ဆိုတော့10ခန်းနဲ့စမ်းသပ်ဖို့အတွက်လုံလောက်တဲ့ data ရပါတယ်အဲဒီကနေပြီးတော့လပိုင်းအတွင်းမှာတို့က phase 3ဆိုတာလူအများအများနဲ့စမ်းသပ်ဖို့အတွက်လုံလောက်တဲ့ data ရတယ်။အဲ့ဒါက phase 3ကို Moderna စခဲ့တာက July 28ရက်နေ့မှာစခဲ့တယ်။အဲ July 28ရက်နေ့မှာ phase 3စပြီးတော့ July ဆို August September October လောက်မှာသူတို့ကစပြီးတော့တည်နေပြီ။ဒါဘလို့အချိန်နေရှိရဆိုတော့ပြောလို့ရနေပြီ။ November မှာသူတို့သေချာတည်ကြတဲ့အချိန်နေဘလောက်ရခိုင်နှုန်းဆိုတဲ့ဟာဒီမှာသူတို့စပြီးတော့ထုတ်လာတယ်။ November တတိယပတ်မှာသူတို့ Moderna ဆိုရင် 94.1% ရခိုင်နှုန်းကာကွယ်ပေးတယ်အာတရားရခိုင်နှုန်းကတရားရခိုင်နှုန်းတော့ဒီကာကွယ်ဆေးလက်ခံရရှိတဲ့လူတွေဒီဟိုယောဂပြင်းထန်တဲ့အဆင့်ကိုမရောက်ပါဘူးဒါသူတို့ရဲ့ဒါနောက်ဆုံးပြောလိုက်တယ်ဆိုတော့သူတို့ဘက်ကပြင်ညာနိုင်တဲ့အဆင့်ကိုရောက်သွားပြီဆိုတဲ့အခါကျတော့သူတို့ကနေပြီးတော့ FDA ကိုသူတို့ခွင့်ပြုမိတောင်းလာတဲ့အဆင့်ရောက်သွားပါတယ်အဲ့လိုမျို
းဆိုတော့အခုလိုမျိုးပေါ့နော်ဒီဆေးတွေကိုထုတ်နိုင်ပြီဒီ phase 3လဲဆန်းသက်ပြီစိတ်ချပြီလို့လည်းပြောတယ်ဒါပေမဲ့ဒီဆေးတွေကိုဟိုဖြန့်နိုင်ခါမှာဒီအပူချိန်ကမြင်လို့မရဘူးအရန်အေးမှဖြစ်တယ်ဆိုရဲအခြေအနေရှိနေဆိုတော့ဒီဟာမြန်မာနိုင်ငံလိုမျိုးနိုင်ငံလိုပေါ့နော်အဲဒီအပူပိုင်းနိုင်ငံတွေကိုဒီဆေးတွေပို့မယ်ဆိုလို့ရှိရင်ဒီဆေးရဲ့အာနိသင်အခြေအနေဘယ်လိုဖြစ်သွားနိုင်လဲအဲ့ဒါလေးကိုနည်းနည်းပြောပြပေးပါ
အဲကျမတို့ဒီ lab ထဲမှာစမ်းသပ်တဲ့အရာဆိုလို့ရှိရင် mRNA ပဲဖြစ်ဖြစ်နဲ့ဘလို RNA အမျိုးအစားပဲဖြစ်ဖြစ် RNA ရဲ့ထားသူရဲ့အပူချိန်ကသူက minus 20ဒါမှမဟုတ် minus 80မှာထားတယ်သူကဘာလို့လဲဆိုတော့သူ့ဒီ RNA ဒီမျိုးဗီဇာလေးကမျိုးဗီဇာအပွားလေးကအပူချိန်၄ degree အထက်ဆိုလို့ရှိရင်သူကဟို degradation ဆိုတဲ့ဟာက RNA ပျက်စီးသွားတယ်ပေါ့နော်အဲ့တော့အခုဒီနည်းပညာကလည်း RNA ကိုအခြေခံပြီး mRNA ကိုအခြေခံပြီးလုပ်တဲ့နည်းပညာဖြစ်တဲ့အတွက်ကြောင့်မို့လို့သူကသူ့ကိုစမ်းနေတဲ့အချိန်မှာကျမတို့က protocol အတိုင်းပဲ4 degree ရဲ့ up ပေါ့နော် 4 degree ရဲ့ out မှာထားတယ်ဒါမဲ့ဟိုဥပမာတခြား company ဆို Johnson & Johnson လို့ဆိုလို့ရှိရင်သူက4 degree မှာထားတဲ့အတွက်ကြောင့်သူက4 degree မှာထားလို့ရတယ်ဆိုပြီးသူတို့ပြောတယ်အခုဒီ Moderna ဆိုသူတို့ကစလုပ်ကလေးကသူက minus 20မှာထားတဲ့အတွက်ကြောင့် minus 20မှာထားရမယ်ဆိုတယ် minus 20 degree Celsius မှာထားရမယ်ဆိုပြီးအခု Pfizer ဆိုလို့ရှိရင်သူတို့လုံးဆောင်နေတဲ့ကာလတစ်လျှောက်လုံးမှာ minus 80မှာထားခဲ့တဲ့အတွက်ကြောင့်သူတို့ဒီရထားသွားရမယ်အချိန်ဒီ minus 80မှာထားဒါမဲ့ မရဘူးလားဟိုအနေပြောသလိုပေါ့နော်ဟိုတခြားပူတဲ့အချိန်တွေမှာထားလို့မရဘူးလားဆိုတော့ရလားမရလားဟိုကျမတို့ကဒါလုံလောက်တဲ့စမ်းမိဘူးပေါ့နော်မစမ်းမိဘူးဆိုတော့ protocol က set protocol ရှိနေပြီးသားဆိုတဲ့ဟာကြတော့ကျမတို့ကဒီအပူချိန်ကိုတိုးပြီးတော့မစမ်းရသေးဘူးမစမ်းရသေးတဲ့အတွက်ကြောင့်မို့ဒါကဲ၄ degree မှာထားလို့ရနိုင်တယ်ဆိုလို့ရှိရင်၄ degree မှာထားလို့ရတယ်ဆိုရင်ကဒါအတမှန်ရေခဲသစ်တာပေါ့နော်မခဲတဲ့ရေခဲသစ်တာအောက်ပိုင်းရေခဲအပေါ်နဲ့အောက်နဲ့နှစ်ဆင့်ဆိုအောက်ပိုင်းရေခဲသစ်တာဒီ၄ degree centigrade ရှိတယ်အပေါ်ပိုင်းရေခဲသစ်တာဒီအအေးဆုံးအချိန်လေးကိုရောက်မယ်ဆိုလို့ရှိရင် -20 degree centigrade ထိထားနိုင်တယ်အဲကျမတို့ lab ထဲမှာသုံးတဲ့ဟာအရာဆိုလို့ရှိရင် -20 ဟာကိုနေရာမလောက်ရင်ဒီရေခဲသစ်တာအပေါ်အခဲကန်းထဲမှာအအေးဆုံးကိုရွှေ့ပြီးတော့ထားတယ်ဒါအဲ့လိုမျိုးနေနဲ့ပို့ဆောင်လို့တုံးလို့ရတယ်ပေါ့နော
်ကာကွယ်ဆေးကိုနော်ရုံရုံချီချီနဲ့ထိုးတင်လားမထိုးတင်လားလူတိုင်းကဇဝေဇဝါဖြစ်နေပါတယ်ဆိုတော့ဒီလိုမျိုးကာကွယ်ဆေးလည်းရပြီဒီလိုလူတွေလည်းထိုးရတော့မယ်ဆိုတော့ဒီကာကွယ်ဆေးနဲ့ပတ်သက်ပြီးတော့ဒီရုံချီစိတ်ချမှုနည်းနည်းပြောပြပေးပါဦ
းအမေရိကဒီသူတို့အခုမိုဒါနာဆိုလို့ရှိရင်ဒီ American FDA ကနေသူတို့ကသူတို့ကိုဖြတ်ရမယ်ဆိုတဲ့ဟာကတော်တော်လေးခတ်ခဲ့တယ်ပေါ့နော်သူတို့ဒီ American FDA ကိုသူတို့ကခွင့်ပြုမိန်တောင်းနိုင်တဲ့အခြေအနေရောက်တဲ့အထိကိုသူတို့ကဒါလုပ်ခဲ့ပြီးသွားပြီဟိုကလည်းခွင့်ပြုမိန်ပေးခဲ့ပြီဆိုလို့ရှိရင်တော့ဒါဒီ American FDA ဆိုသူတို့အခုရက်60ပေါ့နော်ဒီထိုးပြီးတဲ့လူတွေအကုန်လုံးရဲ့တဝက်ရဲ့ထိုးအခုပါဝင်တဲ့လူတွေဆို Moderna ဆိုလို့ရှိရင်လူ3000ပါဝင်ခဲ့တယ် Pfizer ဆိုလို့ရှိရင်လူ4000-3000ပါဝင်ပြီးတော့ထိုးနိုင်တယ်အဲ့ဒီမှာသူကဒီလူတွေရဲ့ဒီ4000-3000ဆိုရင် 4000-3000 ရဲ့တဝက်3000ဆိုလို့ရှိရင် 3000 တဝက်မှာကာဝယ်ဆေးကိုလက်ခံရရှိခဲ့ပြီးတော့နောက်ဆုံးတစ်ခုလုံးကလည်းနှစ်ဆင့်ထိုးရတယ်ဆိုတော့နောက်ဆုံးတစ်ခုထိုးထားတဲ့ဟာနောက်ဆုံးဒုတိယအချိန်ထိုးထားတဲ့ဟာ cost pay သွားပြီးတော့သူက60အတွင်းမှာသူတို့မှာဘေးရွက်ဆိုးကျိုးရှိသလားမရှိဘူးလားဆိုတဲ့ဟာကို FDA ရဲ့အဆောင်ကြီးတယ်ဘေးရွက်ဆိုးကျိုးမရှိဘူးဆိုတာကိုပြနိုင်တယ်ဆိုတဲ့အခါကျတော့မှသူတို့ FDA ဘော်ကိုခွင့်ပြုမိန်တောင်းဖို့အတွက်တင်လို့ရတဲ့အစဉ်ကိုရောက်တာပေါ့နော်ဆိုတော့အခုကျတော့ခွင့်ပြုမိန်တောင်းထားတဲ့ဟာနှစ်ခုစလုံးကဘေးရွက်ဆိုးကျိုးသူတို့လူသေးတာတို့အရန်ဆိုးတဲ့ဘေးရဆိုးကျိုးအဲ့ဒါမျိုးတွေမရှိဘူးဆိုတော့အမခံနိုင်တဲ့အတွက်ကြောင့်တို့အမျိုးမျိုးတောင်းတာပြီးပြီဇက်ခါကျတော့ရခဲ့တယ်ဆိုလို့ရှိရင်ကျန်တဲ့မြန်မာနိုင်ငံအများပြည်သူတွေလည်းဒါစိတ်ချစွာနဲ့ပေါ့နော်ယုံကြည်ခြင်းနဲ့ထိုးလို့ရတယ်ပေါ့နော်အဲ့လိုမျိုးပြောလို့ရပါတယ်ရှင
်ဒီ FDA ကနေပြီးတော့ခွင့်ပြုမိန်တောင်းထားတာကုမ္ပဏီဘယ်နှခုလောက်ရှိလဲဆေးဘယ်နှမျိုးလောက်ရှိပါလဲခု
လက်ရှိမှာက FDA ကနေပြီးတော့သူတို့ခွင့်ပြုမိန်တောင်းထားတာကနှစ်ခုရှိတယ် Pfizer ကတော့ပထမဆုံးတောင်းခဲ့တယ်နောက်ပြီးတော့ Moderna လာတယ် FDA ကအကြံပေးအဖွဲ့နဲ့သူတို့ဒီဆွေးနွေးမယ်ဆိုသူတို့ data တွေ review လုပ်မယ်ပေါ့နော်အခုကြည့်ထားတဲ့လူတွေအကုန်လုံးကဘယ်လိုလူမျိုးတွေမှာသူတို့ရောဂါကူးခံရတယ်လဲဘယ်လိုလူမျိုးတွေမှာဆိုလို့ရှိရင်သူတို့ side effect ပြဒါမျိုးတွေသူတို့ကြည့်မယ်လက်ခံတယ်မလက်ခံတယ်ဆိုတဲ့ဟာသူတို့ဆွေးနွေးမယ်ဟာဒီဇင်ဘာ10ရက်နေ့မှာဒါ Pfizer တော့ကကြတော့ဒီဇင်ဘာ10ရက်နေ့Moderna ကြောင့်ဒီဇင်ဘာ18ရက်နေ့မှာဒါသူတို့ဆွေးနွေးပြီးတော့သူတို့ pass ပေးလိမ့်မယ်ပေါ့
COVID-19 အတွက်ကာဝယ်ဆေးတွေကနှစ်ဆင့်ထိုးရတယ်လို့ဆိုတော့ဒီနှစ်ဆင့်ကဘယ်လောက်ကြာကြာခံမလဲပေါ့နော်အဲ့ဒါလေးနည်းနည်းပြောပြပေးပါ
ဟုတ်ကဲ့ပါအခုနှစ်ဆင့်ထိုးရတယ်ဆိုပြီးတော့ပြောရတာပထမနှစ်ဆင့်မှာသူကနည်းနည်း dose နည်းတဲ့ဟာထည့်မယ်ဒီ spike protein ကအခုလောက်ထားပေါ့ဒီ spike protein ဆိုတာကကျွန်တော်တို့ဒီအများကြီးသူလည်းသိလောက်မှာပါဒီ virus ကကျက်မောက်ပြီးပုံစံရှိရဆိုရင်ကျက်မောက်ပြီးပေါ်ကစုချုံလေးတွေကို spike လို့ခေါ်တယ်ဆိုတော့ဒီ spike protein ကိုအသုံးပြုပြီးတော့ spike protein ကို coding လုပ်တဲ့ coding ဆိုတာ spike protein ကိုထုတ်မဲ့ RNA အပိုင်းလေးကိုပွားယူပြီးတော့ထိုးထည့်ပေးလိုက်တယ်။အဲ့တော့ဒီအဲ့ mRNA ကကိုယ်ထဲရောက်သွားတဲ့အခါကျရင် spike protein ပါနေတဲ့အတွက်ကြောင့်မလို့ခန္ဓာကိုယ်ရဲ့ခုခံအားကဒါ virus ပဲဆိုပြီးတော့စပြီးတော့သူ့ရဲ့ခုခံအားစနစ်ကိုစပြီးတော့ဆက်နှိုးပေးတာပေါ့နော် activate လုပ်တယ်။ဒါမှမဟုတ်သူက virus အစ်စ်မဟုတ်ဘူး spike ပဲဖြစ်တဲ့အတွက်ကြောင့်မလို့တကယ်တမ်း virus အလုံးဝင်တဲ့အချိန်မှာ spike ကိုတွေ့ပြီဆိုတာနဲ့ခန္ဓာကိုယ်ရဲ့ခုခံအားကငါတို့ဒါအရင်တော့ဒါတွေ့ရပြီတယ်ဆိုပြီးတော့လုပ်တာ။သူ့ရဲ့ immunity ခုခံအားစနစ်ကဘလောက်ခံတယ်ဆိုတဲ့ဒီမီးရဲ့မိခုံးမှာဆိုလို့ရှိရင်တော့အခုလောလောဆယ်အထိက Moderna ဆိုလို့ရှိရင်လည်း July 29မှာစတယ်။ August မှာသူ့ရဲ့နှစ်ဆင့်မှာထိုးရတယ်ဆိုတော့ပထမတစ်ဆင့်ထိုးတယ်။ထိုးပြီးရင်နည်းနည်းပြင်းတယ် concentration များတဲ့ dose နဲ့ဒုတိယအကြိမ်ထိုးတယ်။ရသရပတ်နည်းနည်းခွာပြီးတော့ထိုးရတာပေါ့နော်။တခုက2ပတ်တခုက3ပတ်။3ပတ်ခွာပြီးတော့ထိုးလိုက်တယ်ဆိုလို့ရှိရင်စုစုပေါင်းရင်သူ့ရဲ့ dose ပြောင်းကောင်းစေးကောင်းစီအောင်ထိုးရတာတလကြာတယ်။တလပြီးတော့ရင်နောက်ထပ်နှစ်လပေါ့။ဒါ July ကထိုးရတယ်။ August လထိုးမယ်။ September October လို့မှာ3ကစောင့်ကြည့်ထားတယ်။စောင့်ကြည့်ထားတဲ့အတွက်ကြောင့်အခုလောလောဆယ်ထိကကာကွယ်ဆေးတစ်ခုရဲ့ကာကွယ်ပေးနိုင်တဲ့သက်တမ်း3လဆိုပြီးတော့သူတို့ပြောလို့ရနိုင်တယ်။ဒါပေမဲ့အဲ့ဒီသက်တမ်းကဘယ်လောက်ရှည်သွားတယ်ဆိုတဲ့ဟာကိုကျတော့အခုအချိန်နည်းနည်းလို့ ပေါ့အခုမှညီမတို့ဒီဇင်ဘာပဲရှိသေးတယ်ဆိုတဲ့ခါကျတော့ဒီဇင်ဘာခံနိုင်သေးလားဒီလူတွေကိုစက်ဆောင်ကြည့်ရမယ်နောက်နှစ်ဇန်နဝါရီခံနိုင်သေးလားဒီလူတွေကိုစက်ဆောင်ကြည့်ရမယ်ဆိုတော့ဒါကကျတော့ဒါ phase 3မဟုတ်တော့ဒါဒီ clinical trial phase 4ရဲ့ရောက်ပါပြီဒါပေမဲ့ဒီအချိန်မှာကြာရင်တော့တခြားအများပြည်သူ public ကိုလည်းထိုးဖို့ပြေးနေဒါသူတို့ရဲ့ဒီ data ကိုစက်ပြီးတော့ဘယ်လောက်ခံလဲဆိုတော့စက်ပြီးစောင့်ကြည့်သွားမှာဖြစ်ပါတယ်ရှင်ဟုတ်
ကျေးဇူးများကြီးတင်ပါတယ်မခင်ဇာဝန်ဖြစ်ပ
ါကျေးဇူးပ
ါမင်္ဂလာပါဦးစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီဒေါက်ဆာဆုကြည်အစိုးရပိုင်သတင်းစာကိုကြော်ညာတာဘလို့အထိပ္ပယ်ဆောင်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီတူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ်ရှင်
ဒီကနေ့ဒီမေဘာ23ရက်နေ့ကတိုင်တော်ကြီးတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာကိုဗစ် -19 ရောဂါဖြစ်ပွားမှုနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးပြည်သူတွေကိုအစီရင်ခံတင်ပြတဲ့မိန့်ခွန်းပြောပါတယ်ဒီဒီချိန်မိန့်ခွန်းရဲ့ထူးခြားချက်ကတော့မြန်မာနဲ့ကမ္ဘာရဲ့ကိုဗစ်အခြေအနေဆက်ဆက်အကြောင်းအရာတွေတွေမကဘဲနိုင်ငံတော်ပိုင်သတင်းစာတွေဖတ်ဖို့တိုက်တွန်းခဲ့ပါတယ်မိန့်ခွန်းရဲ့အခြေအများစုမှာနိုင်ငံတော်ပိုင်သတင်းစာမှာဖော်ပြထားတဲ့အကြောင်းအရာတွေဘလောက်ကောင်းကြောင်းသမိုင်းဆိုင်ရာအချက်အလက်တွေဘလောက်ပါကြောင်းကိုဗစ်နဲ့ပတ်သက်ပြီးတဲ့မှာအခြားအစိုးရကလုံနေကင်နေတဲ့စီဝါရေးစီမံကိန်းကြီးတွေအစသဖြင့်စုံစုံလင်လင်ပါဝင်တာမှုဖတ်သိကြောင်းအမွန်းတင်သွားပါတယ်ဒီအကြောင်းအရာတွေကိုပြောဆိုသူဟာဒေါ်ဆန်းစုကြည်မဟုတ်ပဲအခြားသူတယောက်ဖြစ်နေမယ်ဆိုရင်တော့အဝေးပိုင်းခံရယုံမကလှောင်ပြောင်တာမျိုးကိုတောင်ခံရကောင်းခံရနိုင်ပါတယ်အခုပြောဆိုသူကတော့ပြည်သူအများစုထောက်ခံအားပေးတဲ့ဒေါ်ဆန်းစုကြည်ဖြစ်နေလေတော့ဝေဖန်ပြောဆိုတာသိပြီးမမြင်မတွေ့ကြရပါဘူးဒေါ်ဆန်းစုကြည်ရဲ့နိုင်ငံတော်ပိုင်သတင်းစာတွေကိုဖတ်ပါဆိုပြီးစီယုံဆွဲဆောင်တာဟာဘလို့အဓိပ္ပာယ်ဆောင်ပါသလဲ NLD အစိုးရရဲ့သတင်းမီဒီယာနဲ့ပတ်သက်တဲ့ policy မှန်ကန်မှုရှိပါရဲ့လားဆိုတာဝေဖန်ဆန်းစစ်ကြည့်ကြရအောင်ပါ
ဒေါ်ဆန်းစုကြည်ကပြန်ကြားရေးဝန်ကြီးဌာနကပြည်သူ့ဗန်တော်ငွေနဲ့ထုတ်ဝေဖြန့်ချီနေတဲ့အစိုးရပိုင်သတင်းစာတွေကိုဖတ်ကြဖို့အကြောင်းအရာမျိုးစုံပြည့်ပြည့်စုံစုံပြောဆိုပြီးတိုက်တွန်းသွားတာပါအစိုးရကထုတ်ပြန်တဲ့အချက်အလက်တွေဟာလူမှုကွန်ရက်တွေနဲ့အင်တာနက်စာမျက်နှာတွေမှာလည်းပါတယ်ဆိုပေမဲ့သတင်းစာကအဲ့ဒါတွေထက်ပိုပြီးပြည့်စုံနေဖတ်တဲ့သူအတွက်မျက်လုံးကိုလည်းတက်တာစေတယ်လို့ဆိုသွားတာပါတကယ်တော့ပြန်ကြားရေးကထုတ်တဲ့အစိုးရပိုင်သတင်းစာဆိုတာဟာအစိုးရကောင်းကြောင်းဝါရဖြန့်ပေးရတဲ့ဝါရဖြန့်သတင်းစာလို့ဆိုရင်လည်းမှန်မှားပါဘူးအရင်ဆရာနာရှင်ခေတ်အဆက်ဆက်ကလေးကရှိခဲ့တဲ့အဲ့ဒီမူဝါဒဟာအခု NLDလက်ထက်မှာလဲလုံးဝမပြောင်းလဲပဲကင်ဆွဲထားစေပါပဲအစိုးရပိုင်သတင်းစာတွေအပြင်ပုံနှိပ်ထုတ်ဝေနေတဲ့စာဆောင်တွေထုတ်လွှင့်နေတဲ့ရေဒီယို line နဲ့ညပြလှစွာသောရုပ်သံ line တွေအားလုံးဟာအဲ့ဒီမူဝါဒအောက်မှာပဲထုတ်ဝေထုတ်လွှင့်နေကြတာပါအစိုးရရဲ့ထုတ်ပြန်ချက်တွေကြေညာချက်တွေအစိုးရခေါင်းဆောင်တွေကပြောတဲ့မိကွန်းတွေအစိုးရထိပ်ပိုင်းယာတူးအပြောင်းလဲတွေပြန်တန်းတွေအစိုးရကအကောင့်ထဲပေါ်နေတဲ့လုပ်ငန်းတွေနဲ့ပတ်သက်တဲ့သတင်းတွေစောင်းမားတွေစတာတွေကိုအဓိကထားဖော်ပြနေတာမျိုးပါအဲ့လိုအကြောင်းအရာတွေတသက်ကြီးပဲဖော်ပြနေရင်ဘသူမှဖတ်ကြမှာကြည့်ကြမှာမဟုတ်လို့ရွေးချယ်ထားတဲ့နိုင်ငံတကာသတင်းဘာသာပြန်နေနေဖြောပြေးဆိုင်ရာနေနေနာရေးသတင်းနဲ့ကြော်ညာတခါတရံကြပြစောင်းမားစတာတွေနဲ့ဖြည့်ဆွတ်မွန်းမံတာတော့ပဲရှိပါတယ
်အရေးကြီးတာကအစိုးရပိုင်သတင်းစာရေဒီယိုရုပ်မြင်သံကြားတွေအားလုံးမှာပြည်သူတွေသိချင်တဲ့သတင်းတွေကိုစုံစုံလင်လင်မဖော်ပြပါဘူးအစိုးရရဲ့လုတ်ကင်ဆောင်ရွက်ချက်တွေကိုအားပေးကူညီပံ့ပိုးရမရောက်ဘူးလို့သူတို့ယူဆတဲ့သတင်းမှန်သမျှမဖော်ပြပါဘူးဒါအပြင်ဖော်ပြတဲ့သတင်းတိုင်းမှလည်းပြည့်ပြည့်စုံစုံမဖော်ပြပါဘူးလိုရာလောက်ပဲဖော်ပြပြီးတခါတရံဖော်ပြတဲ့သတင်းမှအနှစ်သာရလုံးဝမပါတဲ့သတင်းမျိုးလဲအမြောက်များရှိနေပါတယ်ဥပမာဘသူကဥဆောင်ပြီးဘာအကြောင်းအရာနဲ့အစည်းအဝေးလုပ်တယ်အဲ့ဒီအစည်းအဝေးဘသူတွေတက်တယ်တလောက်ပါပဲစောင်းမားတွေအားလုံးလိုလိုဟာလဲအဲ့ဒီသဘောတိုင်းပါပဲအားလုံးကိုခြုံငုံကြည့်လိုက်ရင်အစိုးရပိုင်သတင်းစာရေဒီယိုရုပ်သံတွေဆိုတာဟာပြည်သူတွေသိချင်တဲ့သတင်းစုံစုံလင်လင်တင်ပြတာမျိုးမဟုတ်ပါဘူးနောက်တစ်ခုကတော့ဖော်ပြမှုတိုင်းမှာအစိုးရဘက်ကလိုက်တဲ့ဘက်လိုက်မှုရှိနေတာတွေ့နိုင်ပါတယ်အသေးစားစစ်စစ်လိုက်ရင်အစိုးရပိုင်သတင်းစာရေဒီယိုရုပ်မြင်သံကြားဖော်ပြမှုတွေအားလုံးလိုလိုဟာအခြေခံစာတစင်းကျင့်ဝတ်မီဒီယာကျင့်ဝတ်နဲ့လည်းကိုက်ညီမှုမရှိတာတွေ့နိုင်ပါတယ်
အခြားတစ်ဖက်မှာတော့မြန်မာနိုင်ငံမှာပုဂ္ဂလိကမီဒီယာလုပ်ငန်းအခြေအနေကောင်းမနေပါဘူး။ပုံနှိပ်သတင်းစာလက်တဆုပ်စာလောက်ပဲရှိပြီးအမျက်အစွန်းရနေတယ်ဆိုတဲ့သတင်းမျိုးမကြားမသိရပါဘူး။လ လောက်ကန်ခွင့်ရတာတိတ်မကြသေးတဲ့ပုဂ္ဂလိကရုပ်သံလိုင်းလုပ်ငန်းတွေကလည်းတရားရေးဝန်ကြီးဌာနရဲ့တစ်ဖက်သက်စည်းမျဉ်းတွေကိုယ့်ဘာသာကိုယ်စင်စါလုပ်ခိုင်းတဲ့စနစ်တွေအောက်မှာငွေချေးအရအောင်မြင်မှုရနေတာမျိုးမကြားသေးရတယ်လို့ပရိသတ်လက်ခံအားပေးမှုအတွက်လည်းရုန်းကန်နေရစဉ်ဖြစ်ပါတယ်။ဒါပြင်မြန်မာနိုင်ငံကပုဂ္ဂလိကသတင်းမီဒီယာလုပ်ငန်းတွေဟာစာနယ်ဇင်းကျင့်ဝတ်မီဒီယာကျင့်ဝတ်လိုက်နာနိုင်မှုအပိုင်းမှာအားနည်းချက်တွေရှိနေသေးတဲ့အပြင်အရေးအသွေးပိုင်းမှာလည်းလိုအပ်ချက်အများကြီးရှိနေတာတွေ့မြင်ကြရပါတယ်။အားလုံးကိုခြုံကြည့်လိုက်ရင်အစိုးရပိုင်းမီဒီယာရောပုဂ္ဂလိကပိုင်းမီဒီယာတွေပါအားနည်းနေတဲ့နိုင်ငံတစ်ခုအနေနဲ့မီဒီယာဟာအုပ်ချုပ်ရေးဥပဒေပြုရေးတရားစီရင်ရေးစတဲ့တိုင်းပြည်ရဲ့မန်တိုင်ကြီး၃ရက်ကိုထိန်းကျောင်းနိုင်မဲ့အပြန်အလှန်လေးစားသမှုရှိစေမဲ့စထုတ်တမန်တိုင်အဖြစ်ရောက်ဖို့အတော်လေးကိုစူးစမ်းကြရပါဦးမယ်။လက်ရှိ NLD အစိုးရဟာလည်းအရင်စစ်ဗိုလ်ချုပ်တွေစစ်ဗိုလ်ချုပ်ဟောင်းတွေရဲ့အစိုးရတွေလိုပဲပုဂ္ဂလိကမီဒီယာတွေကိုအားပေးလိုစိတ်ရှိတာမတွေ့ရပါဘူး။အာဏာရခဲ့တဲ့၄-၅နှစ်အချိန်လုံးသတင်းမီဒီယာလောကအတွက်အရေးကြီးတဲ့ရေဒီယိုနဲ့ရုပ်သံထုတ်လွှင့်ခြင်းဆိုင်ရာဥပဒေလိုမျိုး public service media ဥပဒေလိုမျိုးကိုအသက်ဝင်လာအောင်မစိုးစားခဲ့တဲ့အပြင်ပြည်သူတွေရဲ့သတင်းသိပိုင်ခွင့်ရှိရေး right to information law ပြဋ္ဌာန်းနိုင်အောင်လည်းမစိုးစားခဲ့ပါဘူး။တရားဝင်ကြီးဒေါက်တာဖေမင်းကမြန်မာနိုင်ငံမှာသတင်းစာအပါအဝင်ပုံနှိပ်စာနယ်ဇင်းလုပ်ငန်းစီးပွားရေးအရာကြာဆင်းသွားရတာဟာ digital platform ပေါ်ပေါက်လာလို့ဖြစ်တယ်။ကဘာကြီးကလည်းအဲ့လိုပြောင်းနေတယ်။ဒါကြောင့်ကဘာကြီးနဲ့အတူလိုက်နိုင်အောင်ကိုယ့်ဘာသာကိုစိုးစားကြဆိုပြီးပြောဆိုခဲ့တယ်လို့နိုင်ငံတော်အထိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတော့အစိုးရဝါဒဖြန့်ချီရေးအတွက်ပြည်သူ့ဗန္တာငွေနဲ့ထုတ်ဝေနေတဲ့အစိုးရပိုင်သတင်းစာတွေကိုဖတ်တင်ကြောင်းစီယုံပြောဆိုတာကိုပဲကြားလိုက်ကြရပါတယ်။
တကယ်တော့မြန်မာနိုင်ငံမှာဒီမိုကရေစီခိုင်မာရေးအတွက်ပုဂ္ဂလိကသတင်းမီဒီယာလောကအရေးသွေးပိုင်းအရာရောကျင့်ဝတ်ပိုင်းအရာပါမြင့်မားလာဖို့လိုပါတယ်။တချိန်2015ခုနှစ်တုန်းကအာလက်ဖေသတင်းဌာနကိုဒေါ်ဆန်းစုကြည်ကအစိုးရပိုင်းသတင်းစာတွေဘာတွေကတော့ဒီမိုကရေစီနဲ့မသင့်လျော်ဘူးလို့ထင်တယ်။ဒါပေမဲ့ဒါဟာအမတို့နေချင်းညချင်းမလုပ်ပါဘူး။သေချာတိုင်ပင်ပြီးတော့မှလုပ်မှာပါ။ဒါပေမဲ့စိတ်ပြီးလဲအချိန်မဆွဲချင်ဘူး။ဒီမိုကရေစီနီးလန်းကြောင်းလို့အများဆုံးလုံးမပဲဒီနိုင်ငံဟာအစဉ်ချောသွားမှာပါလို့ပြောခဲ့ပါတယ်။တဆက်တည်းဒေါက်တာဆူဂျီကအစိုးရကထောက်ပံ့ပေးပေမဲ့လွတ်လွတ်လပ်လပ်လုပ်လို့ရတဲ့ VOE နဲ့ BBC သတင်းဌာနတွေကိုကိုးကားပြောဆိုလိုက်ပါသေးတယ်။လက်တွေ့မှာလဲအစိုးရပိုင်းဝါဒဖြန့်သတင်းစာတွေနဲ့မီဒီယာပေါင်းစုံကိုလွတ်လွတ်လပ်လပ်မီဒီယာတွေဖြစ်လာအောင်ဒေါက်တာဆူဂျီလုံနိုင်မှာမဟုတ်တာကတော့သိကြပါတယ်။လုံနိုင်တာကတော့သူပြောခဲ့တဲ့ VOE BBC တို့လိုဥရောပမှာခေတ်စားတဲ့ public service media လိုမျိုးကိုဥပဒေပြဋ္ဌာန်းအကောင့်ထဲပေါ်သင့်ပါတယ်။ဒီအတွက်ပေါ်ပေါက်လာမဲ့နိုင်ငံတော်ကထောက်ပံ့လွတ်လပ်ပြီးအမိကိုကင်းတဲ့ဘုတ်ဖွဲတစ်ဖွဲကအကောင့်ထဲပေါ်မဲ့ PSB အတွက်လက်ရှိအစိုးရပိုင်းတွေတဲကသတင်းစာ၊ radio ၊ရုပ်သံတစ်ခုစီလောက်ကိုခွဲဝေပေးရင်တောင်အကောင့်ထဲပေါ်နိုင်မှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်။
ရှိရနေဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့တော်ရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာအတေလက်ဆောင်ကိုလည်းနားဆင်ရမှာဖြစ်ပါတယ်အခုရင်တော်ရရှင်တွေ Messenger မှာရေးလာတဲ့စာလေးတွေကိုဖော်ပြပေးကြပါမယ်เนาะစောဝေလာဇောဆိုတဲ့တော်ရရှင်က Messenger မှာစာလိုလေးတစ်စောင်ရေးလာတာပါကျွန်တော် VOE ပရိသတ်ပါ VOE ကို16နှစ်တည်းကနားထောင်နေတာပါအခုအသက်40ရှိပါပြီလူချင်းမင်းစာပြန်ပါတဲ့ဟုတ်ကဲ့အားပေးတဲ့အတွက်ကျေးဇူးတင်ကြောင်းတော့ကျွန်မပြန်ရေးလိုက်ပါတယ်တခြားဘာအကြောင်းအရာမှမရေးထားမမေးထားတာကြောင့်တခြားတော့လည်းပြန်မေးလိုက်တော့ပါဦးနော်ဘာပဲပြောပြောအခုလိုမျိုးအဆက်အသွယ်လုပ်တဲ့နေ့တည်သွားပြီဆိုတော့လိုအပ်လာရင်နောက်တစ်ခါရေးစာရေးနိုင်ပါတယ်ကျွန်တော် VOE အစီအစဉ်တွေကိုရေဒီယိုရုပ်သံနဲ့အင်တာနက်ဆာမျက်နှာတို့ကနေပြီးတော့ဆက်လက်နားဆင်ကြည့်ရှုနိုင်ပါတယ်ရှင်အားပေးတဲ့အတွက်အထူးကျေးဇူးပါဒီမှာအာတော်မရန်ဆိုတဲ့သွားရှင်ကလည်း Messenger ကနေစာလိုလေးရေးလာတာပ
ါ VOE ကိုနားထောင်လာတာနှစ်ပေါင်း30နီးပါးပါစာတစ်ခါမှမရေးဖြစ်သေးပါဘူးရေးမယ်ရေးမယ်နဲ့အတင်းကြည့်တာအချိန်ချင်းပါပဲ net line မရှိတဲ့တော်တောင်တဲ့အများဆုံးလှုပ်လှုပ်နေရတော့အခုထိရေဒီယိုကိုပဲအားကိုးနေသေးပါကျွန်မချစ်တော် VOE ထာဝရပန်းပန်ပါစေ
ဟုတ်ကဲ့ပါအခုလိုမျိုးအပင်းနာဆင်တဲ့အတွက်ထူးကျေးဇူးပါရှင်။လာရတဲ့နေရာလေးတွေရောက်ရင်လည်းအခုလို VOE မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ VOE သတင်းတွေကိုကြည့်ရှုနိုင်ပါတယ်လို့ပြောချင်ပါတယ်။ကျေးဇူးတင်ပါတယ်နော်။ရှင်လန်းချမ်းမြေပါစေလို့လည်းဆုတောင်းပေးချင်ပါတယ်။လေလိုင်းချစ်သူဆိုတဲ့ဒေါ်ရရှင်ကလည်း မင်္ဂလာနေနေခင်ပါခင်ဗျာ။ဘေးရန်ကင်းရှင်၍ယောဂအပေါင်းမှလည်းကင်းဝေးပါစေ။မသိတာလေးရှိလို့သိခွင့်ရရင်မေးခွန်းပြပါတဲ့။ဒေးလိုင်းစစ်သူကပြောလာတာပါ။ဟုတ်ကဲ့ပါ။စာရေးပြောမေးနိုင်ပါရဲ့နော်။ကျမတို့စီကိုအီးမေးလ်ကနေစာရေးမယ်ဆိုရင်တော့အီးမေးလ်လိပ်စာ bambi@voanews.com ဖြစ်ပါလေ။ဒါမှမဟုတ်လည်းဒီ Facebook ကနေပြောပဲ Messenger အသုံးပြုပြီးတော့စာရေးမယ်ဆိုရင်ကျမတို့ရဲ့Facebook စာမျက်နှာပေါ်က Messenger နေရာလေးကိုနှိပ်လိုက်ပြီးတော့အဲ့မှာစာရေးလို့ရပါရဲ့เนาะ။ဒါကတော့အမြန်ဆုံးကျမတို့ဒီစာကိုတွေ့ရင်တွေ့ချင်းပြင်ချပေးပါရစေ။ကိုကိုလွင်ဆိုတဲ့သွားရှင် Messenger မှာစာတို့လေးရေးပြီးတော့မေးလာတာကိုလည်းဖြေချပေးကြပါလိမ့်ရှင်။သူက VOA မြန်မာဝိုင်းအစီအစဉ်အချိန်လေးတွေသိကြပါလိမ့်တဲ့။ဟုတ်ကဲ့ပါကိုကိုလွင်ရေအဲ့မှာအစီအစဉ်သိကြတယ်ဆိုတာက Radio လားရုပ်မြင်သံကြားလာမပြောထားလို့နှစ်မျိုးစလုံးပြောပြပါမယ်နော်။ကျမတို့ရေဒီယိုအစီအစဉ်တွေကိုတော့တနေ့ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။မနေ့ပိုင်းမှာမနေ့6နာရီကနေ9နာရီထုတ်လွှင့်ပေးနေတာဖြစ်ပါတယ်။နောက်ပြီးတော့ညပိုင်းမှာဆိုရင်လည်းည9နာရီကနေ10နာရီအထိကျမတို့တိုက်ရိုက်ထုတ်လွှင့်ပေးပါတယ်။ဒီအစီအစဉ်တွေကိုကြားရမှာနိုင်ပိုင်းအတွင်းမှာလည်းပြန်ပြီးတော့ထုတ်လွှင့်ပေးတာရှိပါတယ်။မနေ့ပိုင်းမှာမနေ့6နာရီက9နာရီပြန်ပြီးတော့လွှင့်ပေးပါရရှင်။ညပိုင်းမှာဆိုရင်တော့ကျမတို့အစီအစဉ်ပြည်ပြည်ချင်းည10နာရီကနေပြီးတော့17နာရီကိုပြန်ပြီးတော့ထုတ်လွှင့်ပေးနေပါရနော်။ရုပ်မြင်သံကြားကိုလည်းကျမတို့နေ့စဉ်မိနစ်30နေ့စဉ်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ည9နာရီကနေ9နာရီခွဲထုတ်လွှင့်ပေးနေပါတယ်ရှင်။ဒါမှမဟုတ်ဒီကျမတို့ရုပ်မြင်သံကြားထုတ်လွှင့်ချိန်မှာမကြည့်လိုက်ရအောင်ဆိုရင်တော့ TVB မြန်မာဒီမိုကရက်တစ်ရုပ်သံကနေပြီးတော့လည်းည9နာရီကနေပြီးတော့9နာရီခွဲထိပြန်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ VOA စီစဉ်တွေကိုကြည့်ရှုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်နော်။နောက်ထပ်သောရရှင်ကျော်စိုးလိုင်ဆိုတဲ့သောရရှင်ကတော့အာဖဂန်နစ္စတန်ကသတင်းတွေပေါ်ပြပေးတဲ့အတွက်ထူးကျေးဇူးတင်ပါတယ်ထူးထူးခြားခြားပါပဲရှင်သူ့လိုမျိုးပဲသောရရှင်မှာဒီအာဖဂန်နစ္စတန်သတင်းနဲ့ပတ်သက်ပြီးတော့ကျမတို့စီကိုစာပြီးတော့စာတွေတိတ်ပြီးရေးလို့မရှိပါဘူးသူကအစ်သားဖြစ်ပါရဲ့နော်ကျွန်တော်တို့မြန်မာလူငယ်စစ်သားများနဲ့ကျွန်တော်ဤချစ်မိတ်ဆွေစစ်သားငယ်များအတွက်အထူးသတင်းမျှဝေရသဖြင့်ဝမ်းသာဂုဏ်ယူပါတယ်ဖြူဝိုင်းတော်သားများခင်ဗျားတဲ့အမြဲနေ့စဉ်ညစဉ်အချိန်ရှိတိုင်းနားထောင်ရပါအားလုံးကိုလေးစားပါတယ်ကြော်ဆိုးလိုင်းဆိုတဲ့သောရရှင်မှာဟုတ်ကဲ့နားထောင်နေရဆိုတော့ကျမအခုဒီစားလေးဖော်ပြပေးလိုက်တာကိုကြားမယ်ထင်ပါရဲ့နော်အမြဲတမ်းနားထောင်နေအတွက်အထူးကျေးဇူးတင်ပါတယ်အခုဆက်ပြီးတော့ VOA အစီအစဉ်ဒီ American ပြည်အောင်စုမှာကပေးယောဂအစီအစဉ်နဲ့ပတ်သက်ပြီးတော့ဒီအစီအစဉ်ကိုနားထောင်လို့ရေးလာတဲ့သောရရှင်ရဲ့စာကိုလည်းဖော်ပြပေးကြပါတယ်သောရရှင်ဦးအောင်ညွန့်ဖြစ်ပါလေ။ရင်းတော့လည်းမကြခဏကျမတို့စီကိုဒီ Messenger ကနေစာရီရေးတတ်တာစာရီအားလုံးရပါတယ်။ကျေးဇူးတင်ပါတယ်လို့လည်းပြောချင်ပါတယ်ဦးအောင်ညွန့်ရေ။ဒီသောရရှင်ကအမေရိကန်မှာရှိနေကြတဲ့မြန်မာနယ်ပေါ်ရဲ့အားလုံးအမေရိကန်ပြည်သူကလူတွေအားလုံးရှေ့ဆက်ရမယ်ခီးသားရဖြောင့်ပြူပြီးတော့စိတ်သွေးရကိုပါလိုရဆန္ဒပြေဝပြီးတော့ယနေ့ပြန့်ပွားနေတဲ့ကပေးယောဂါအစိုးကြီးကလည်းအမြန်ဆုံးကင်းဝေးပပျောက်ပါစေလို့ဆုမွန်တောင်းပါတယ်တဲ့။အားလုံးကျန်းမာချမ်းသာကြပါစေတဲ့။ပဲခူးတိုင်းဒေသကြီးရဲနယ်မြေကပါဆိုပြီးတော့ဦးအောင်ကျော်ညွန့်ဆူတောင်းပေးလာပါတယ်အထူးကျေးဇူးတင်ပါတယ်ရှင်ဒီမှာမြက်ကိုဆိုတဲ့သွားရရှင်ရဲ့စာကိုလည်းဖော်ပြပေးခြင်းပါတယ်ရှင်ကိုဗစ်ကပ်ပြီးယောဂါကြီးတစ်ကွာလုံးကကြုံတွေ့နေရတဲ့အချိန်မှာသူကကျမတို့ VOA ကတင်ပြထားတဲ့ကိုဗစ်ကာကွယ်ဆေးထိုးနယ်တဲ့သတင်းကိုဖတ်ပြီးတော့အခုလိုတုံ့ပြန်ရေးလာတာပ
ါကာကွယ်ဆေးကလည်းသူများပို့လျာမှပေးမှကမ်းမှထိုးအောင်မဲ့တိုင်းပြည်မှာလူဖြစ်ရတာကုပဲစိတ်နာပါတယ်သူများတွေထူတာကိုပီတိဖြစ်ဝမ်းမြောက်မယ်အားကြမယ်ပြီးတော့မျှော်လင့်နေပဲဘာမှတခုမှမဖြစ်ပါစေနဲ့လို့ပဲဆုတောင်းအောင်ပဲပေါ့
ပါဟုတ်ကဲ့ပါကိုမြက်ကိုရဲ့စာကိုဖတ်ရတာစိတ်ထောင်ခက်ကြကြလို့စဉ်းစားမိပါတယ်ဒါမင်းလေမြန်မာနိုင်ငံကကိုဗစ်ကာကွယ်ဆေးအတွက်တော့အင်ဒီးယားချင်းနိုင်ငံကြီးတွေဖြစ်ကြတဲ့ဒီအင်ဒီးယားတို့တရုတ်တို့ဘက်ကလည်းကူမယ်ပေးမယ်ဆိုတာမျိုးကြားရပါရဲ့နော်ဆိုတော့တလက်ဆိုင်ကိုတားရည်ဒီသောရရှင်ပြောနေတဲ့ဒီကာကွယ်ဆေးကိစ္စပေါ့နော်မြန်မာနိုင်ငံအတွက်ဘလို့အခြေအနေရှိလဲဆိုတာဒီသောရရှင်ကိုနည်းနည်းလေးဖြေပေးပါလားရှင
်အမြမအင်ဒီချင်းဒီအိန္ဒိယနိုင်ငံဆိုတော့ကစီးပွားထုတ်လုပ်မှုပိုင်းမှာကမ္ဘာမှာထိတ်ကရှိပါတယ်တကမ္ဘာလုံးအတွက်ကိုအမြောက်များကိုထုတ်ပေးနေတာပါအခုဒီကိုဗစ်ကာကွယ်ဆေးဆိုလို့ရှိရင်လည်းတကမ္ဘာလုံးအတွက်ကိုသူတို့ထုတ်ပေးနိုင်မယ်ဆိုပြီးတော့ပြောထားပါတယ်တရုတ်နိုင်ငံဆိုတော့ကလည်းဆက်သက်မှုကအခုနောက်ဆုံးအဆင့်ကိုရောက်နေပါပြီမကြခင်ထွက်တော့မှာပါနောက် vaccine diplomacy ဆိုပြီးတော့တရုတ်အိန္ဒိယကအပြိုင်လုပ်နေကြရဲဆိုတော့မြန်မာနိုင်ငံဟာဒီကာကွယ်ဆေးတွေထွက်လာပြီးတော့မရှိမနှောင်းဆိုသလိုပဲရလိမ့်မယ်လုံလုံလောက်လောက်ကိုရမယ်လို့ယူဆပါရတယ်။ကာကွယ်ဆေးမရခင်မှာတော့တက်နေတဲ့လောက်တော့အောက်အီးပြီးတော့နေကြပါလို့ပဲပြောချင်ပါတယ်
။ ဟုတ်ကဲ့ပါကာကွယ်ဆေးကတော့ဒီအမေရိကန်ပြည်အောင်စုမှာတော့ပြင်းပြင်းထန်ထန်အောင်လုပ်နေကြတာရှိပါတယ်ဒီဗြိတိန်နိုင်ငံမှာပဲထိုးနှံနေတာဖြစ်ပါတယ်ကနေဒါမှာတော့မကြခင်စားတော့မယ်အာရှနိုင်ငံတနိုင်ငံဖြစ်တဲ့အင်ဒိုနီးရှားနိုင်ငံကသတင်းကိုလည်းဖတ်လိုက်ရပါတယ်ပြီးခဲ့တဲ့ဂျပန်တွင်မှာပဲသူတို့ကလည်းဒီဇန်နဝါရီလ2023မှာစပြီးတော့သူတို့နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ဆေးကိုထိုးမယ်ဆိုတာမျိုးပြောနေပါတယ်ရှင်တကယ်လို့မှဒီကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုကိုလည်းထိန်းချုပ်နိုင်မှုလို့ရတယ်ဆိုတော့မြန်မာနိုင်ငံကလည်းအတင်းနဲ့အမြန်ဆိုသလိုတော့ရောက်လာမှသိကြပါတယ်ရှင်အကောင်းဆုံးကတော့အမြန်ဆုံးအနေထားနဲ့ရောက်ရှိလာပါစေလို့ပဲဆုတောင်းရမှာဖြစ်ပါတယ်နော်အဲ့ဒါတော့ရှင်တရားကိုမောင်းဖို့ဆိုရဲတော့ရှင်မှာသူကအားပေးလျက်ပါ view ရေးတဲ့ view အဖွဲ့သူဖွဲ့သားတွေအားလုံးရဲ့ဓာတ်ပုံပါတဲ့ပြက်ကလေးလေးတအုပ်လောက် Christmas လက်ဆောင်နေနဲ့လိုချင်ပါတယ်တဲ့ဟုတ်ကဲ့ပါကျမတို့ view ကနေပြီးတော့ဓာတ်ပုံထုတ်တယ်ဆိုတာရေလို့တော့မရှိပါဘူးနော်ကျမတို့ wine တော်သူ wine တော်သားတွေရဲ့ဓာတ်ပုံကိုကြည့်နေတဲ့ဆိုရင်ကျမတို့ view မြန်မာပိုင်း Facebook စာမျက်နှာမှာတွားကြည့်လို့ရပါတယ်အဲ့မှာကျမတို့ဟိုအလင်းတင်တဲ့လိုဓာတ်ပုံလေးတင်ထားပေးပါရယ်ဥမာဆိုရင်မနစ်ကဒီလိုမျိုးယာတိပေါ့နော်ခရစ်စမတ်ယာတိမှာဆိုရင်ကျမတို့ဒီခရစ်စမတ်ရုံးနေမှာပွဲတော်လေးကျင်းပတဲ့ဓာတ်ပုံမျိုးတွေတင်ထားရပါတယ်ရှင်ဒီနှစ်တော့ကျမတို့တွေအားလုံးအိမ်ကနေအလုပ်လုပ်ရတဲ့အတွက်ကြောင့်မလို့အခုလိုမျိုးရုံးမှာစုပြီးတော့ခရစ်စမတ်ပွဲတော်မကျင်းပနိုင်ပါဘူးပြက်ကလေးအတွက်ဆိုရင်တော့ပြက်ကလေးလိုချင်တယ်ဆိုရင်နာမည်နဲ့နေရက်လိပ်စာကိုကျမတို့စီကို Messenger ကပဲဖြစ်ဖြစ်ဒီ Facebook စာမျက်နှာဒါမှမဟုတ်လေကျမတို့ရဲ့ email လိပ်စာ bammi@voanews.com တို့ကနေပြီးတော့စာရေးပြီးတော့ပို့လိုက်နိုင်ပါတယ်ရှင်ဟိုတလောရုံကတော့ပြက်ကလေးနေပို့ဖို့မသေးကြဘူးလို့ကျမပြောခဲ့တာအားလုံးကြားလိုက်မယ်ထင်ပါတယ်เนาะဒါပေမဲ့တည်င်းကောင်းကတော့အဲ့ဒီနောက်ပိုင်းမှာပဲကျမတို့ပြက်ကလေးနေပို့ဖို့အဆင်ပြေမယ်ဆိုတော့ရေပြက်ကလေးနေဒီမှာ American ပြည်အောင်စုမှာအဆင်သင့်ဖြစ်နေပြီဆိုတော့ရေဟိုကျမတို့ရုံးကနေပြီးတော့အကြောင်းကြားလာပါတယ်။ဒါကြောင့်မလို့မြန်မာနိုင်ငံကိုအားလုံးစုပြီးတော့ပို့ဖို့လုပ်နေပါတယ်။မြန်မာနိုင်ငံရောက်ရင်မြန်မာနိုင်ငံကဝိုင်းတော်သူဝိုင်းတော်သားတွေကဝိုင်းပြီးတော့ကော်လုံးပို့ရမယ့်လိပ်စာတွေကပ်ပြီးတော့အစီအစဉ်မှာဖြစ်ပါတယ်ရှင်။ဒါကြောင့်မလို့ပြက်ကလေးလိုချင်တဲ့သောရရှင်တွေအနေနဲ့ကျမတို့စီကိုနာမည်နဲ့နေရက်လိပ်စာတိတိကျကျလေးဒီအီးမေးလ်ကပဲဖြစ်ဖြစ် Messenger ကပဲဖြစ်ဖြစ်အသေးချာရေးပို့လိုက်ပါနော်။အားပေးတဲ့ view ပေးတဲ့အားလုံးကိုကျေးဇူးတင်ပါတယ်ရှင်။သောရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမာရီရက်ချင်ပါတယ်။သောရရှင်တွေကိုနောက်ပိုင်းမှာမြတ်တာတီလက်ဆောင်ဖြစ်တဲ့ Sound Daily တပုတ်နဲ့ဖျော်ဖြေပေးမှာဖြစ်ပါတယ်။ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ View ကနေပြီးတော့မြတ်တာတီလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးချင်ကြရင်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင် View American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတက်တာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါလိမ့်။ email ပို့ဖို့မယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါလိမ့်။Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်digital view တွေတော်ရရှင်နေကို view ကနေပြီးတော့ဒီ sound ring ကလာဒီဇမာကာလစောင်းတစ်ချက်လေးတစ်ပုတ်နဲ့မြစ်တာဒီလက်ဆောင်ပါခြင်းပါတယ်ရှင်။အရင်တုန်းကတော့ခိုင်ထူးတီဆိုသွားခဲ့တဲ့နာမည်ကြီးတစ်ချက်တစ်ပုတ်ဖြစ်ပါတယ်။မူရင်းတီဆိုသူအဆိုတော်ကြီးခိုင်ထူးလည်းကွယ်လွန်သွားခဲ့ပြီဖြစ်ပါတယ်။ဒီတစ်ချက်ကိုတခြားအဆိုတော်တွေလည်းပြန်ပြီးတော့စိုးကြတာလည်းနားထောင်ရပါတယ်။ဒါပေမဲ့ဒီတစ်ခေါက်တော့ကျွန်မတလောကမှာနားထောင်ဖြစ်တဲ့မြန်မာနိုင်ငံကအဆိုတော်မလေးဂျူဝယ်ပြန်ပြတ်တီဆိုထားတဲ့ပုံစံလေးကိုထုတ်လွှင့်ပေးခြင်းပါတယ်။ခိုင်ထူးရဲ့နှင်းဝေတဲ့ဆောင်းတချင်းကိုဂျူဝယ်ပြန်ပြတ်တီဆိုထားတာဖြစ်ပါတယ်။နားဆင်ကြည့်ပါအောင်နော်
။ဆောင်းနှင်းဝေတဲ့နာခင်ဝေလွန်ဆုံးမှုတွေပုံများတဲ့မောင်ရဲ့တကူရဲ့Oh yeah
ချင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပြဖို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရှင်းဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတင်းနှင်းရနေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်ဒီမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ပါတယ်တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုနဲ့ Facebook ကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့ Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်နော်သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
ခုဆက်ပြီးကဘာတလွားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။အီဂျစ်နိုင်ငံကအနုပညာရှင်တယောက်ဟာခဲတံထိပ်ဖျားလေးတွေမှာဗပုရုပ်ထုလေးတွေထုလုပ်နေပါဗါ။အိန္ဒိယနိုင်ငံကဇုံတွဲတွဲဟာ PPE တကိုးရေးအကာအကွယ်ဝတ်စုံတွေဝတ်ဆင်ပြီးကွာရန်တင်းစင်တာမှာမင်္ဂလာဆောင်ခဲ့ကြပါဗါ။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူတွေတို့ကတင်ဆက်ထားပါဗါ။
အချင်းနိုင်ငံကအနုပညာရှင်တယောက်ဟာခဲတံထိပ်ဖျားလေးတွေမှာပုပ်ပူရုပ်ထုလေးတွေထုလုပ်နေပါတယ်။အသက်28နှစ်အရွယ်အီဘရာဟင်ဘီလဲဟာမှန်ဘလူးနဲ့တခြားပစ္စည်းကရိယာတွေကိုသုံးပြီးအချင်းသမိုင်းကိုကိုစားပြုတဲ့ပုပ်ပူရုပ်ထုလေးတွေထုလုပ်နေတာပါ။ထိုင်ဝမ်အနုပညာရှင်တယောက်ရဲ့လက်ရာတွေကိုသဘောကျပြီးအခုလိုအချင်းဘီယင်ဖာရိုရဲ့ရုပ်ထုတွေကိုခဲတံထိပ်ဖျားမှာပုံဖော်ခဲ့တာပါ။အနုပညာဟာအကြံဉာဏ်ပေါ်အခြေခံပြီးပစ္စည်းရှိအောင်မွေနှစ်ပုံတွေကိုအခုလိုဖန်တီးခြင်းအဖြစ်ထိမ့်နေမိတာလည်းဖြစ်တယ်လို့ဘီလဲကပြောပါရယ်။သူဟာဥပဒေဘွဲရထားသူတယောက်ဖြစ်ပြီးတော့သူ့ရဲ့လက်ရာတွေကိုလူမှုကွန်ရက်စာမျက်နှာတွေပေါ်မှာလည်းတင်ပြရောင်းချပါရယ်။ YouTube စာမျက်နှာမှာလည်းသူ့ရဲ့အနုပညာလက်ရာတွေကိုဘယ်လိုထုတ်လုပ်တယ်လဲဆိုတာရှင်းပြတဲ့ဗီဒီယိုတွေဝေမျှနေပြီးတော့သူ့လက်ရာတွေကိုရောင်းချဖို့အတွက်ပြပွဲတစ်ခုလုပ်ဖို့ရှိတယ်လို့လည်းပြောပါရယ်ရှင
်။ဒီကနေ့အဖက်ရုရှားတောင်ပိုင်း Rest of Hondo မြို့မှာဗီဒီယိုမီးပန်းရောင်းတဲ့ဆိုင်တစ်ခုမီးလောင်တဲ့အတွက်မီးပန်းတွေဖောက်နေတဲ့မြင်ကွင်းကိုမြင်ခဲ့ကြရပါတယ်။မနက်အစောပိုင်းမှာမီးလောင်ခဲ့တာဖြစ်ပြီးတော့ရုရှားအရေးပေါ်ဝန်ကြီးဌာနကထုတ်ပြန်တဲ့ဗီဒီယိုမှာမနက်စောစောမီးရှူးမီးပန်းတွေပောက်ကွဲနေတာကိုမြင်ခဲ့ရတာပါ။လမ်းတွေကိုအချိန်အကြာကြီးပိတ်ထားခဲ့တဲ့အတွက်လည်းမြို့အတွင်းလမ်းပိတ်ဆို့မှုတွေဖြစ်ပေါ်ခဲ့တယ်လို့ဒေသတွင်းသတင်းမီဒီယာတွေမှာရေးသားဖော်ပြကြပါတယ်။နိုင်ပေါင်းများစွာနဲ့မိသက်သမားပေါင်းများစွာကိုအသုံးပြုပြီးမိငိမ့်တက်ခဲ့ရတယ်လို့ရုရှားအရေးပေါ်ဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ဒဏ်ရာရသေဆုံးသူမရှိပေမဲ့လည်းမိလောင်ရတဲ့အကြောင်းရင်းကိုတော့စုံစမ်းနေပါတယ်ခင်ဗျာ
။အိန္ဒိယနိုင်ငံမှာတော့သူတို့သမီးတယောက်ဟာကိုရိုနာဗိုင်းရဲ့စစ်ဆေးတွေ့ရှိခဲ့ပေမဲ့လို့ PPE ဒီကိုရေအကာအကွယ်ဝတ်စုံကိုဝတ်ဆင်ပြီးမင်္ဂလာဆောင်ခဲ့ပါတယ်။အိန္ဒိယနိုင်ငံအနောက်ပိုင်းရာဂျစ္စတန်ပြည်နယ်ကသူတို့သမီးဟာမင်္ဂလာဆောင်တဲ့နေ့ကိုရောက်မှကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရတဲ့ဆိုတာကိုစစ်ဆေးအတည်ပြုနိုင်ခဲ့တာဖြစ်ပြီးကွာရန်တင်းစင်တာကိုပို့ဆောင်ခံခဲ့ရပါတယ်။ဒါပေမဲ့သူတို့သားနဲ့အဖေဖြစ်သူတို့ကကွာရန်တင်းစင်တာကို PPE ဝတ်စုံတွေနဲ့လိုက်လာပြီးလူနည်းနည်းနဲ့ပဲမင်္ဂလာပွဲကိုအကျဉ်းုံချင်းပါခဲ့ပါတယ်။သူတို့သမီးရဲ့ဦးလေးဖြစ်သူပိုးကူးစက်ခံခဲ့တာကိုသိခဲ့ရပြီးခြေရာခံလိုက်တာမှာသူတို့သမီးနဲ့ညီမဖြစ်သူလည်းပိုးကူးစက်ခံခဲ့ရတာဖြစ်ပါတယ်။မင်္ဂလာပွဲကိုဒေသဆိုင်ရာတာဝန်ရှိသူတွေနဲ့စေယုံတာဝန်ရှိသူတွေရဲ့ကြီးကြပ်မှုအောက်မှာကျင်းပခဲ့တာပါဒီပွဲမှာနှစ်ဖက်မိဘတွေနဲ့မင်္ဂလာဆောင်ပေးတဲ့ဘုန်းကြီးပဲ PPE ဝတ်စုံတွေဝတ်ပြီးပါဝင်ခဲ့ကြပါတယ်ရှင
်ဂျာမနီနိုင်ငံမီချင်ဒက်မြို့မှာဆင်ဆင်ကျင်းပနေကြဖြစ်တဲ့ခရစ်စမတ်ဘိုးဘိုးကြီးစန်တာကလော့စ်ပြေးပွဲကိုကိုရိုနာကပ်ရောဂါကြောင့်အပြေးသမားတွေကိုတီးကြစီပြေးခိုင်းခဲ့ပါတယ်သူတို့အခုလိုတီးကြစီပြေးနေကြတဲ့ပုံတွေကိုဓာတ်ပုံရိုက်ပြီးonline ပေါ်လဲတင်ခိုင်းခဲ့ပါတယ်တတိရှိတဲ့လူတချို့ကတော့ Santa Claus ဘိုးဘိုးကြီးလိုမျိုးဝတ်စုံအနီးခေါင်းစွပ်အချွန်အနီးအောင်တွေကိုဝတ်ဆင်ပြီးမျိုးတွေကလမ်းတွေပေါ်မှာခက်ခွာခွာပြေးခဲ့ကြပါတယ်အရင်နှစ်တွေတုန်းကတော့ပါဝင်သူ 1,000 ကနေ 1,200 လောက်ရှိတတ်ပြီးတော့မျိုးတွေကလမ်းချင်းလေးတွေမှာပြေးရတာလို့ပါဝင်ခဲ့သူတဦးကပြောပါတယ်ဂျာမနီနိုင်ငံဟာကိုရိုနာဗိုင်းရပ်စ်ကိုမတ်လနဲ့ဧပြီလတွေအတွင်းတုန်းကတော့
အောင်မြင်မြင်ထိန်းချုပ်ထားနိုင်ခဲ့ပေမဲ့လည်းအခုအချိန်မှာတော့အသေးပြောက်ပိုများတဲ့ကိုရိုနာဗိုင်းရပ်စ်ဒုတိယလှိုင်းကိုရင်ဆိုင်နေရပါတယ်။ဒါကြောင့်လဲစားတောက်ဆိုင်တွေအရက်ဘားတွေကိုပိတ်ခိုက်ထားပြီးကျောင်းတွေနဲ့ကုန်စုံဆိုင်တွေကိုတော့ဖွင့်ထားပါတယ်ခင်ဗျာ
現在對桑亞的阿拉也 BOA 的低的錢的場波達的丁的也設的桑的錢過拿神給加了吧是那苦了的丁錢就過設備標價給嘛吧 American Assassin 的西瓦西曼看過一談啊 FDA 的也保對東普軍提普背來的 Pfizer company 頭 COVID-19 卡維西里過的年來年嘛殺突背來弄嘛ဖြစ်ပါတယ်Pfizer ကုမ္ပဏီရဲ့စက်ရုံတည်ရှိရာမီရှိဂန်ပြည်နယ်ကာလာမာဇူးမြို့ကနေအဆမတန်အေးအောင်စီမံထားတဲ့ပုံးတွေနဲ့အမေရိကန်နိုင်ငံတခွန်းကကာကွယ်ဆေးဖြန့်ဖြူးတဲ့နေရာတွေကိုတနင်္လာနေ့မှာစတင်ပို့ဆောင်နေပြီဖြစ်ပါတယ်။ကမ္ဘာကြီးအတွက် COVID-19 ဒဏ်ခံခဲ့ရတာဟာခြေကွဲပွဲဖြစ်တယ်လို့ကမ္ဘာကြီးကိုအသက်တပံပြန်လည်ပြုပြင်ပြောင်းလဲနိုင်တဲ့နှမျောနည်းနဲ့အခွင့်အလမ်းပြည့်ကိုလည်းရခဲ့တယ်လို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာနေပြည်တော်အပါအဝင်တိုင်းနယ်ပြည်နယ်တွေမှာ COVID-19 ရောဂါကူးစက်ပြန့်နှံ့မှုမြင့်တက်ခဲ့တဲ့အတွက်ဒီဇင်ဘာလ15ရက်နေ့ကြီးရက်ဆိုင်ထားခဲ့တဲ့ပြည်ပင်လေကြောင်းခီးစင်တွေကိုဒီလထဲမှာပြန်ပြီးစတင်တော့မှာဖြစ်ပါတယ်။မြန်မာနိုင်ငံမှာအခုချိန်ထိဒီရောဂါအကူးစက်ခံရသူက 38,000 ကျော်ရှိပြီးသေဆုံးရသူက 2,268 ယောက်ရှိပါတယ်။တရုတ်တို့မဲခေါင်မြစ်ပေါ်မှာတိဆောက်ထားတဲ့ဆယ်ရီရဲ့ရေမျက်နှာပြင်ကိုဂျိုရုကနေလေ့လာစောင့်ကြည့်မယ်အမေရိကန်အစိုးရထောက်ပံ့ပေးထားတဲ့စီမံကိန်းကိုတနင်္လာနေ့မှာစတင်လိုက်ပြီးဖြစ်ပါတယ်။တနင်္လာနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် V VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။တောတာရှန်ပေါင်းစိတ်ချမ်းသာကိုကြမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်မျိုးသက်ပါ။
This program has come to you from the Voice of America, Washington.